Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ပါရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2020ခုနှစ်ဇွန်လ23ရက်အင်္ဂါနေ့ညဖက်9:30နာရီအစီအစဉ်ကိုလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ100ကနေထုတ်လွှင့်နေပါပြီရှင်ကျွန်မနာလောပါထိတ်ကဲရသတင်းတွေကိုတင်ပြသွားမှာပါအနောက်ဥရောပနိုင်ငံတွေမှာပိုကူးဆက်မှုတိုးမလာအောင်ထိန်းထားနိုင်တယ်လို့တချို့ဒေတာတွေမှာတော့ပိုကူးဆက်မှုတွေကျဆင်းသွားပေမဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကာယောဂါကနတ်ချက်တွေဖြေလျှော့ပေးလိုက်တဲ့ကမ္ဘာနိုင်ငံကြီးတွေမှာအင်္ဂါနေ့ကကူးဆက်မှုတွေပြန်မြင့်တက်လာပါတယ်။လူဦးရေတန်ပေါင်း1300ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာနေစဉ်ပိုကူးဆက်မှုသက်တောင့်ခွဲလောက်ရှိနေတဲ့အတွက်ကန့်သတ်မှုတွေပြန်လုပ်ဖို့တချို့ပြည်နယ်တွေစဉ်းစားနေပါတယ်။ကယောဂါကနတ်ချက်ကြောင့်နိုင်ငံစီးပွားရေးထိခိုက်ပြီးတော့တနက်ချီတဲ့လူတွေအလုတ်လက်မဲ့ဖြစ်ကုန်တဲ့အတွက်တနင်္ဂနွေလုံးချမှတ်ထားတဲ့ကနတ်ချက်တချို့ကိုအိန္ဒိယအစိုးရကအစောပိုင်းမှာဖြေလျှော့ပေးလာတာပါ။ပါကစ္စတန်နိုင်ငံကဆေးရုံတွေမှာလည်းလူနာရေးများလွန်တာကြောင့်လူနာရေးအိမ်ပြန်လွှတ်နေရတာပါ။ကယောဂါကနတ်ချက်ကြောင့်စီးပွားရေးထိခိုက်လာတဲ့အတွက်လုပ်ငန်းတွေဆက်ဖွင့်ထားဖို့ပါကစ္စတန်အစိုးရကတော့ဆုံးဖြတ်ထားပါတယ်။ပိုကူးဆက်မှုတိုးလာတဲ့တခြားနိုင်ငံတွေကတော့မက္ဆီကို၊ကိုလံဘီယာနဲ့အင်ဒိုနီးရှားနိုင်ငံတွေပါ။ဘရာဇီးလ်နိုင်ငံကတော့ပိုကူးခန္ဓာသူတိတရမတန်းကျော်နဲ့တိတ်ဆုံးသူက9000တထောင်ကျော်ပါတယ်။ဘရာဇီးလ်ဟာအမေရိကန်ပြည်ရင်ကမ္ဘာမှာပိုကူးဆက်မှုအများဆုံးရှိနေတာဖြစ်ပါတယ်။အမေရိကန်ကနေရာတချို့မှာကိုရိုနာဗိုင်းရပ်စ်ပိုကူးဆက်မှုတွေတိုးလာပြီးတော့ဒီရောဂါနဲ့ဆေးရုံတင်ထားရတဲ့သူတွေပိုများလာနေချိန်မှာပဲအမေရိကန်ထိတ်တန့်ကျန်းမာရေးပညာရှင်တွေဒီကနေ့လွှတ်တော်ကျန်းမာပွဲမှာထွက်ဆိုဖို့ရှိနေပါတယ်။သမရအင်ဂျီရိုရဲ့ကယောဂါတုံ့ပြန်ဆောင်ရည်နဲ့ပတ်သက်ပြီးတော့စွန့်ရင်နဲ့ကုံသွေးဆိုင်ရာအောက်လွတ်တော်ကော်မတီမှာလာရောက်ထွက်ဆိုရမယ့်သူတွေထင်မှာတော့ကူးဆက်ယောဂါဌာနအကြီးအကဲဒေါက်တာအန်သနီဖောက်ချီ၊အမေရိကန်ကူးဆက်ယောဂါတိုက်ဖျက်ရေးနဲ့ထိန်းချုပ်ရေးဘုတ်ဌာနညွှန်ကြားရေးမှူးဒေါက်တာရောဘတ်ရက်ဖီလ်နဲ့အစားအစာနဲ့ဆေးဝါးစီမံကုကရေးဌာန FDA အကြီးအကဲစတီဖန်ဟန်ပြည်သူ့ကျန်းမာရေးဌာနအကြီးအကဲဘရက်ဂရီယာတို့ပါဝင်ပါတယ်။အမေရိကန်မှာပထမအကျော်ယောဂါကူးဆက်မှုတွေအဆုံးမသတ်သေးတဲ့အတွက်ဒုတိယအကျော်ကူးဆက်မှုတွေအပေါ်အာရုံစိုက်ရဖို့အချိန်မတန်သေးဘူးလို့ပြောဆိုနေကြတဲ့ကျန်းမာရေးပညာရှင်တွေထံမှာတော့ဒေါက်တာဖောက်ချီလည်းပါဝင်ပါတယ်။ယောဂါကူးဆက်မှုတွေပြန်များလာတဲ့အတွက်တချို့ပြည်နယ်တွေမှာကတ်ယောဂါ၊ကာလာ၊ကနတ်ချက်တွေကိုနောက်ထပ်တက်တန်းတိုးတာတွေရှိသလိုကတ်တက်ချက်တွေဖြေလျှော့ပေးတာတွေလည်းရှိနေပါတယ်။အမေရိကန်အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ Kentucky ပြည်နယ်အပါအဝင်ပြည်နယ်သုံးခုမှာဒီကနေ့ပါတီရင်းအကျိုးရွေးကောက်ပွဲတွေကျင်းပမှာပါ Republican Party က McConnell နဲ့နိုဝင်ဘာလမှာရှင်းပြိုင်အရွေးခံမဲ့ Democrat ကိုယ်စားလှယ်ကိုရွေးချယ်မှာဖြစ်တယ်လို့ New York ပြည်နယ် Democrat လွှတ်တော်အမတ်Elliot Engel နဲ့ရှင်းပြန်အရွေးခံရမယ့်သူကိုလည်းရွေးချယ်ကြမှာပါ။ Kentucky ပြည်နယ်မှာတော့ Marine Dot တိုက်လေရင်မဟောင်း Amy McGrath နဲ့အသက်35နှစ်အရွယ်ပြည်နယ်ရှင်နေ Charles Booker တို့သူမသားကိုမသားဖြစ်နေတာကိုလူလူစစ်တမ်းတွေမှာတွေ့ရပါတယ်။ McGrath ကတော့2018အောက်လွတ်တော်အမရွေးကောက်ပွဲမှာကပ်ပြီးတော့ရှုံးထားသူပါ။ဒီမိုကရက်ပါတီအထင်ကြီးအကောင်ဆောင် Chuck Schumer ရဲ့ထောက်ခံမှုရထားတဲ့ McGrath ဟာမဲဆွဲပွဲရမ်းမွေဒေါ်လာ40တန်းရရှိထားသူဖြစ်ပြီးတော့အစောပိုင်းစစ်တမ်းတွေရလူကြိုက်များနေတာလည်းတွေ့ရပါတယ်။ဒါပေမဲ့လည်းရှမ်းမုံငွေဒေါ်လာ၄တန်းရရှိထားပြီးတော့ဒီမိုကရက်ပါတီကအထက်လွှတ်တော်အမတ် Bernie Sanders နဲ့ Elizabeth Warren တို့အပြင်ပြည်နယ်ထဲကအဓိကသတင်းစာကြီးတွေရဲ့ထောက်ခံမှုကိုရထားတဲ့ Booker ကိုနောက်ပိုင်းမှာလူကြိုက်များလာတာပါ။နယူးယောက်ပြည်နယ်ကအကျိုးရွေးပွဲမှာတော့အသက်83နှစ်အရွယ်အောက်လွှတ်တော်နိုင်ငံခြားရေးရာကွန်ပျူတာဥက္ကဋ္ဌ Elliot Engel နဲ့နိုင်ငံရေးအတွေ့အကြုံရှိတဲ့အလဲတန်းကြောင့် Jamel Bowman တို့ရှင်းပြကြမှာပါ။အဲ့ဒီအငယ်ကိုတော့ဝါရှင်တန်ကအချင်းကြားနိုင်ငံရေးသမားတွေဖြစ်တဲ့ရှူမာအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့ကထောက်ခံထားကြတာဖြစ်ပါတယ်။အမေရိကန်သမ္မတအင်ဒရိုအနီဘတ်ထန်ထက်ကသမ္မတဟောင်းအန်ဒရူးဂျက်ဆန်ရဲ့ရုပ်တုကိုမနေ့ညပိုင်းမှာဖြိုချဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖယ်ရှားခဲ့ပါတယ်။လက်ဖျက်ကျင်ပြင်မှာဆန္ဒပြနေကြတဲ့လူအုပ်ကြီးကသမရဟောင်းဂျက်ဆန်မျိုးတို့ကိုကျိုးရင်နဲ့တုတ်ပြီးတော့ဖြိုချဖို့ကြိုးစားခဲ့တာပါ။ဒါစင်နဲ့ချီတဲ့ရဲတပ်ဖွဲ့တွေကလက်ကင်တို့တွေညှိယူစေတဲ့ဓာတ်တူဆေးရည်တွေတုံပြီးတော့ဆန္ဒပြသူတွေကိုလူစုခွဲခဲ့တာပါ။ဆန္ဒပြသူတွေရဲ့လိုရက်ကိုသမရဒိုနယ်ထရမ့်ကလည်း Twitter လူမှုကွန်ရက်ကနေရှုံချခဲ့ပါတယ်။ရုပ်တို့တွေကိုဖျက်ဆီးသူတွေဟာစစ်ပြန်စစ်မှုထမ်းအထိမ်းအမှားကာကွယ်ဆောက်ရှောက်ရေးအုပ်ဝေးအရာ10နှစ်အထိထောင်ချခံရနိုင်တယ်လို့လည်းမနေ့ကကပဲသတိပေးရေးသားခဲ့တာပါ။အခင်းဖြစ်တဲ့နေရာဟာဒီလဆမိုင်းတုန်းကခရစ်ယာန်ဘုရားကျောင်းရှင်မှာထရမ့်ဓာတ်ပုံအရိုက်ခံမှုထွက်မလာခင်ရဲတွေကဆန္ဒပြသူတွေကိုအင်အားသုံးဖယ်ရှားခဲ့တဲ့နေရာလည်းဖြစ်ပါတယ်။
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့် စနေတိုင်းတွင်မှာ silent meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမမြတ်သင်အောင်မှာတရင်တွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်အမေရိကန်မှာရှိနေတဲ့တရုတ်တရင်ဌာနခွဲတွေကနောက်ထပ်၄ခုကိုဝါဒဖြန့်ချီတဲ့လုပ်ငန်းတွေအဖြစ်အမေရိကန်နိုင်ငံယာယီဌာနကသတ်မှတ်လိုက်တဲ့အပေါ်တင့်လို့တဲ့ပုံစံနဲ့တုံ့ပြန်သွားမယ်လို့တရုတ်နိုင်ငံကဒီကနေ့ပဲချင်းချောက်လိုက်ပါတယ်တရုတ်တရင်ဌာနခွဲတွေအပေါ်အမေရိကန်ရဲ့အခုလိုလိုရဟာနိုင်ငံရေးအရာမျက်နှာပြောင်တိုက်ဖြစ်နေတဲ့လိုရသားဖြစ်ပြီးတရင်လွတ်လပ်ခွင့်ကိုအလေးထားရဆိုတဲ့အမေရိကန်ရဲ့သဘောထားအတူအယံကိုပြန်တားရန်ရောက်ချောင်းမနေ့တုန်းကအမေရိကန်နိုင်ငံယာယီဌာနရဲ့ကြီးညာချက်အပေါ်မှာတရုတ်ကတုံ့ပြန်ပြောဆိုလိုက်ပါတယ်အမေရိကန်အနေနဲ့စီးရေးတိုက်ပွဲဆင်နွှဲလို့ရအခြေခံစိတ်သဘောထားတွေကိုပြင်ဆင်မှုတိုက်တွန်းချောင်းနဲ့မဟုတ်ရင်တရုတ်နိုင်ငံဘက်ကလည်းတခြားရွေးချယ်စရာမရှိဘဲလိုအပ်တယ်လို့တုံ့ပြန်သွားမယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဆောက်လီချင်းကပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်တရုတ်သတင်းဌာနတွေဖြစ်တဲ့ CCTV, CNS, People's Daily နဲ့ Global Times သတင်းဌာနတွေကိုဝါရဖြန့်ပြပအဖွဲ့အစည်းတွေအဖြစ် American နိုင်ငံခြားရေးဌာနကမနေ့ကပဲကြီးညာခဲ့တာပါပြီးခဲ့တဲ့ February လတုန်းကလည်းအလားတူတရုတ်သတင်းဌာန၅ခုကို American ကဖိတ်ပင်ခဲ့တာကိုတုံ့ပြန်ပြီးတရုတ်နိုင်ငံတွေမှာရှိတဲ့ The New York Times, The Wall Street Journal နဲ့ The Washington Post American သတင်းဌာနခွဲတွေမှာအလုံးလုံးနေတဲ့ American နိုင်ငံသားတွေကိုမလာတော့ကတရုတ်နိုင်ငံကနှင်ထုတ်ခဲ့ပူပါတယ်ရှင်။ကိုရီးယားကျွန်းဆွေမှာတင်းမာမှုတွေမြင့်တက်နေချိန်မှာပဲမြောက်ကိုရီးယားနိုင်ငံဘက်အချက်မှာဝါရဖြန့်ချီကြီးညာချက်တွေအတန်လွင့်ရမှာအသုံးပြုတဲ့အတန်ချဲ့ဆက် Loss Speaker တွေပြန်ပြီးတော့တက်ဆင်နေရကိုတွေ့ရကြောင်းနဲ့တောင်ကိုရီးယားဘက်ကလည်းအလားတူပြန်လည်တုံ့ပြန်ဖို့ပြင်ဆင်နေရလို့တောင်ကိုရီးယားစစ်တပ်တောင်ဝင်ရှိသူတယောက်ကဒီကနေ့ပဲပြောလိုက်ပါတယ်နိုင်ငံဆက်သွယ်ရေးကိုမြောက်ကိုရီးယားကဖောက်ခွဲဖျက်ဆီးခဲ့ပြီးတော့နိုင်ငံသားအဆက်အသွယ်အားလုံးဖျက်တောက်ဖို့စီရင်အရာအေးအေးယူဆောင်ရွက်မှုတွေပြုလုပ်မယ်လို့ချိန်ချောက်ထားပြီးတဲ့နောက်ဒီသတင်းသက်တွေတောင်မြောက်ကိုရီးယားနိုင်ငံဆက်ဆံရေးတင်းမာနီကပါ2018ခုနှစ်မှာရန်လူတွေလှုပ်ဆောင်မှုတွေရပ်ဆိုင်ရေးနိုင်ငံခေါင်းဆောင်တွေသဘောတူညီချက်အရနေဆက်ကစစ်မဲ့ဆုံးဒေသမှာရှိတဲ့အတန်းချဲ့ဆက်တွေကိုနိုင်ငံစလုံးကဖေရှားထားခဲ့တာဖြစ်ပြီးအခုအခါမြောက်ကိုရီးယားဘက်ကပြန်ပြီးတော့တက်ဆင်ခဲ့တာလို့အမည်မဖော်လူသူစစ်အရာရှိတူကိုကိုကာပီရိုက်တာသတင်းကဖော်ပြခဲ့ပါတယ်မြောက်ကိုရီးယားကအခုလိုအတန်းချဲ့ဆက်တွေတက်ဆင်နေရတဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့ဆိုးမျိုးတို့ကသတင်းစာရှင်းလင်းပွဲမှာတစုံတရာအတည်ပြုပြောကြားခြင်းမရှိပေမဲ့ငြိမ်းချမ်းရေးအတွက်နိုင်ငံပူးပေါင်းကြိုးပမ်းနေရကိုရန်ဆိုင်ပြမယ်ဆိုရင်ထွက်ပေါ်လာမယ့်အကျိုးဆက်ကိုမြောက်ကိုရီးယားတို့ရင်ဆိုင်ရလိမ့်မယ်လို့ပြောပါတယ်ရှင်စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအရေးကနေပြန်ပြီးတော့နယ်လန်ထူလာဖို့ကြိုးပမ်းနေတဲ့အချိန်မှာပဲရွေးကောက်ပွဲကျင်းပဖို့အတွက်စင်ကာပူပါလီမန်ကိုအင်္ဂါနေ့ကဖြတ်သိမ်းလိုက်ပါတယ်။နောက်နေ့ဧပြီလထဲနောက်မကျပဲကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့မဲယုံနေမှာရောဂါကူးစက်မှုအန္တရာယ်ကင်းရှင်းရေးစည်းကမ်းသတ်မှတ်ချက်တွေကိုထုတ်ပြန်သွားမှာဖြစ်ပြီးမဲလာပေးကြမယ့်သူတွေအလုံးနှာခေါင်းစည်းနဲ့လက်အိတ်တွေဝတ်ဆင်ဖို့စရဲချက်တွေပါဝင်ပါတယ်။မဲဆက်စည်းရုံးပွဲတွေကိုတော့တားမြစ်ထားမယ့်ပုံရှိပါတယ်။အစပိုင်းတုန်းကကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့စင်ကာပူနိုင်ငံရဲ့တင်းတင်းကြပ်ကြပ်တုံ့ပြန်တိုက်တွယ်ပုံတွေကြောင့်ချီချူးခံရပြီမဲ့နောက်ပိုင်းမှာတော့အဆောင်နေနိုင်ငံသားအလုပ်သမားတွေကမှကူးစက်မှုတွေပိုပြီးအများလာခဲ့ပါတယ်။အခုလက်ရှိရောဂါကူးစက်ခံထားရသူ 4,200 ကျော်မှအများစုကရွှေ့ပြောင်းလုပ်သားတွေဖြစ်ပါတယ်။ရောဂါကူးစက်မှုနှုန်းတဖြည်းဖြည်းကျဆင်းလာနေရတဲ့အတူကာလရှည်ကြာအုပ်ချုပ်လာခဲ့တဲ့စင်ကာပူပြည်သူ့လှုပ်ရှားမှုပါတီ PAP အနေနဲ့နောက်နှစ်ဧပြီလထဲနောက်မကျပဲကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲကျင်းပဖို့ရှေ့ဆက်လုပ်ဆောင်လာတာဖြစ်ပြီးပါလီမန်ကိုဖျက်သိမ်းဖို့ဝန်ကြီးချုပ်လီရှန်လုံးကသမရကိုအကြံပြုခဲ့တာပါရွေးကောက်ပွဲကျင်းပမယ့်အတီချာကိုတော့ဇူလိုင်လအတွင်းကြီးညာလိမ့်မယ်လို့မျှော်မှန်းထားပါတယ်ရခိုင်ပြည်နယ်ရင်းလက်နက်ကိုင်တတိပခါရီကြောင့်ကလေးတနေရီအသက်ဆုံးရှုံးမှုနဲ့ထိခိုက်ဒဏ်ရာရပြီးကိုလေးအင်ကဆုံးရှုံးနဲ့နှုံမြင့်တက်လာနေတယ်လို့ကလေးတငယ်များစောင့်ရှောက်ရေး Save the Children အဖွဲ့ကသတိပေးလိုက်ပါတယ်ကယုကကာလအဖြစ်ရဖို့ကုလသမဂ္ဂအတွင်းမှချုပ်ကမိတ္တာရခံထားတဲ့ကြားကဆက်လက်ပြီးတော့ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဒီနှစ်ပထမသုံးလတာကာလအတွင်းထိခိုက်ပြီးဆုံးနှုန်းကပြီးခဲ့တဲ့နှစ်နှောင်းပိုင်းသုံးလတာကာလထက်6ဆမြင့်တက်လာတယ်လို့ Britain Chief Save the Children အဖွဲ့ကပြောပါတယ်ဒီနှစ်ဇန်နဝါရီလကနေမတ်လအတွင်းရခိုင်ပြည်နယ်အလဲပိုင်းတနေရာတွေမှာပဲ
ကလေး၁၈ယောက်တိတ်ဆုံးခဲ့ပြီးတော့81ယောက်ကိုလက်အင်ကထိခိုက်ဒဏ်ရာရခဲ့တယ်လို့မနှစ်အောက်တိုဘာလကနေဒီဇင်ဘာလအကျွမ်းမှာတော့ကလေး၃ယောက်အသက်ဆုံးရှုံးပြီးတော့12ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။2018ခုနှစ်နှောင်းပိုင်းကစတင်ဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်ရဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းကြားတိုက်ပွဲတွေကဒီနှစ်ထဲမှာပို့ပြီးတော့ပြင်းထန်လာတာပါ။ရခိုင်ပြည်နယ်အလဲပိုင်းမှာအခုလိုကလေးတွေအပေါ်အကြမ်းဖက်ကျူးလွန်မှုတွေမြင့်ကျက်လာနေပြီးမြန်မာနယ်မြောက်ပိုင်းမှာတော့မနှစ်အောက်တိုဘာကနေဒီနှစ်မတ်လအတွင်းမှာကလေးတွေထိခိုက်ဒေဆုံးမှုတော့တိတိတန်တန်ကျဆင်းခဲ့တယ်လို့ Save the Children အဖွဲ့ကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်ပြည်ပခါတွေမှာထိခိုက်ဒေဆုံးဒဏ်ရာရသူအလုံးရဲ့35ရာခိုင်နှုန်းကကလေးငယ်တွေဖြစ်နေတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့အပတ်ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကလေးငယ်များနဲ့လက်နက်ကိုင်ပြည်ပခါဆိုင်ရာ2019အစည်းအဝေးခန်းစာမှာမြန်မာနိုင်ငံရဲ့ကလေးငယ်တွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေကြကြပြန့်ပြန့်ဖြစ်ပေါ်နေကြောင်းဖော်ပြထားတာကြောင့်မြန်မာနိုင်ငံကလည်းနေကိုင်းတပ်ဖွဲ့တွေအနေနဲ့ကလေးတွေကိုအကာအကွယ်ပေးဖို့အရေးယူမှုတွေအနှံ့အမြန်ဆောင်ရွက်ကြဖို့ Save the Children အဖွဲ့ကတိုက်တွန်းထားပါတယ်ရှင်။သောတာရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြေညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့မြန်မာနိုင်ငံအရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာလူ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်နဲ့သုံးသပ်ချက်တွေကိုပြောပြချင်ပါတယ်ကျွန်မအင်တနာထွန်းပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့43ကြိမ်မြောက်လူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာအရေးဆုံးဖြတ်ချက်ကိုတင်လာနေတာအတည်ပြုခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေဖိနှိပ်မှုတွေကိုဖြေရှင်းဖို့အရည်ရွယ်ထားပြီးတော့တရားမျှတမှုနဲ့တာဝန်ခံမှုရရှိရေးကိုတောင်းဆိုထားတာပါ။ထပ်ပြင်းရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာလည်းပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချခဲ့ပါတယ်။ကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးဦးကတော့ကုလသမဂ္ဂရဲ့ဒီဆုံးဖြတ်ချက်ကိုလက်မခံဘူးလို့ပြောခဲ့ပါတယ်။ညီမြချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်နေတဲ့လူ့အခွင့်အရေးအခြေအနေတွေကိုအခုကာလမှာမဖြေရှင်းနိုင်ရင်နောက်ပိုင်းမှာပိုပြီးဖြေရှင်းရခက်လာနိုင်တယ်လို့သုံးသပ်ပါတယ်။လက်ရှိမြန်မာမှာလူအခွင့်အရေးနဲ့ပတ်သက်လို့တိုးတက်မှုရှိလာနေတဲ့နေရာတွေရှိသလိုတချို့ဒေသတွေမှာတော့ပုံမဆိုးဝါးလာနေတဲ့အခြေအနေတွေရှိနေတော့ဖြစ်ပြီးတော့ဒီလိုလူအခွင့်အရေးချိုးဖောက်ခံရတာတွေအတွက်လည်းဥပဒေအရချိရောက်တဲ့တာဝန်ယူမှုတွေမရှိဘူးလို့ဦးအောင်မျိုးမင်းကပြောပါတယ်
။ဟိုလူအခွင့်အရေးချိုးဖောက်မှုမရှိပါဘူးဆိုတာကိုကျွန်တော်တို့ကငြင်းဆန်လို့မရဘူးဗျ။မရှိဘူးဆိုတဲ့အချက်ကိုနိုင်ငံတကာလက်ခံလာအောင်ဒီပူးပေါင်းဆောင်ရွက်မှုသို့မဟုတ်တပ်တွေထောက်ထားနဲ့ဟိုခိုင်ခိုင်လုံလုံပြန်ပြီးဖြေရှင်းနိုင်မှုလိုအပ်တယ်။ဒါပေမဲ့ကျွန်တော်တို့ဒီမှာကလူခွေချိုးဖောက်မှုဆက်ရှိနေဆိုဘလို့မှညင်းလို့မရအောင်။အရင်တော့အဖြစ်ခဲ့တဲ့ဒီခြေပေါ်မှာကျွန်တော်တို့ရခိုင်တွေကိုရခိုင်လူမျိုးတွေကိုအေးအေးနဲ့ဆက်သွယ်ရဆိုတော့နှိမ့်ဆက်ညင်းမှဘလို့မှညင်းလို့မရတဲ့ကိစ္စဖြစ်တယ်။အဲ့တော့ရှိနေတဲ့သားကိုအားလုံးကလည်းတည်ရသားနဲ့အာရုံစိုက်ရသားမရှိဘူးပြောကြချင်းကတော့ကောင်းမွန်တဲ့ဖြေရှင်းချက်မဖြစ်နိုင်ပါဘူးခင်ဗျာ။အဲ့တော့အစိုးရအနေနဲ့မရှိပါဘူးညင်းမဲ့အစားဒီအမျိုးတွေရှိနေတာတဲမှာဒါကိုဘယ်လိုမျိုးပပြအောင်လှုပ်ဆောင်မိပါလဲဆိုတော့အကြောင်းမျိုးနဲ့ကြီးကပ်ပြီးတော့ဖြေရှင်းမှုဟာပုံမှုပြီးတော့လက်တွေ့ကြပါလိမ့်မယ်တိုင်းပြည်တွေလည်းပုံမှုပြီးအားကောင်းပါလိမ့်မယ
်ခုနောက်ပိုင်းနိုင်လွတ်လုံဥပဒေကိုတွင်တွင်ကြည်ကြည်သုံးလာတာအကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့မီဒီယာတွေကိုအရေးယူတာတွေဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုပို့ပြီးတော့တိခိုက်လာနေတယ်လို့ဦးအောင်မျိုးမင်းကဆိုပါတယ်မြန်မာမှာလူ့အခွင့်အရေးနဲ့ပတ်သက်ပြီးတိုးတက်မှုရှိမလားဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဆုံးဖြတ်တာကပဂရိအခြေအနေကိုဖော်ပြနေတာဖြစ်တယ်လို့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူမချယ်ရီစာဟောင်းကဆိုပါတယ်ပြည်ပခဖြစ်နေတဲ့ဒေသတွေမှာဆိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိနေသလိုခုနောက်ပိုင်းမှာသတင်းမီဒီယာလွတ်လပ်ခွင့်တွေကိုပါထိခိုက်လာတာတွေ့ရတယ်လို့ဆိုပါတယ
်တန်တမာကြီးရနဲ့တွားပြီးညှင်းတာမျိုးမဟုတ်ဘဲနဲ့တကယ်လက်တွေ့မှာဥပဒေနဲ့တကယ်လက်တွေ့မှာ action နဲ့လုပ်ပြလိုက်ရင်ကုလကလည်းဖြစ်အပ်ပြင်းစီတာတောင်မရှိဘူးလေဆိုတော့အမြင်မှတော့အမြင်ငင်းနေတာပဲတောက်ချောင်းကျွန်မသိတယ်လို့မှတ်တယ်လို့ဆိုလို့ရှိရင်ဘယ်တော့မှမြန်မာနိုင်ငံလူခွင့်ရချုပ်ဖောက်ပါတယ်ဟိုကျွန်မတို့ကျွန်တော်တို့ဒီလိုကောင်းအောင်လှုပ်ဆောင်ပါမယ်ဆိုပြီးတော့တက်တင်နေတကွာတောင်းကုန်နေဖြစ်ရှင်းခဲ့တာမရှိခဲ့ဘူးဟိုငင်းတယ်လှုပ်တယ်ဆိုရင်တော့မှဟန်ပြတ်တော့ပဲလှုပ်တယ်ဟိုဒီဟိုတစ်ခုလှုပ်ပြီးနောက်ထပ်တစ်ခုသုံးခုပြတ်လာတယ်တက်လာတယ်ဒါမျိုးတော့မြန်မာနိုင်ငံကအဲ့ဒါကြောင့်မို့ကျွန်တော်တို့ကိုဒီ human rights council ကနေလူခွင့်ကောင်စီကနေအထူးလုံဆောင်သူ special reporter ဆိုတော့ဟို mandate ကိုထပ်ထပ်ပြီးတော့တိုးနေရတာဖြစ်တယ်အကယ်လို့မြန်မာနိုင်ငံမှာလူခွင့်ချုပ်ဖို့မှုတွေမရှိတော့ဘူးလူခွင့်ရဲ့အချင်းတိုးတက်လာပြီဆိုလို့ရှိရင်ဒီ special reporter လည်းထပ်ပြီးတော့ထားစရာအကြောင်းမရှိဘူ
းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာရခိုင်ပြည်နယ်အရေးအပါအဝင်မြန်မာနိုင်ငံတွင်ကလူခွင့်ရေးအခြေအနေတွေမှာတိုးတက်မှုမရှိတာတွေကိုဖော်ပြထားပါတယ် မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်အရေးအပါအဝင်ရင်းဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြည့်ရှင်းနေကြတဲ့အထူးသဖြင့်ကက်ယောဂကာလာမှာနောက်ထပ်ကြုံနေရတဲ့စိန်ခေါ်မှုတွေကိုပါရင်းဆိုင်ကျော်လွှားနေရကြောင်းတုံ့ပြန်ထားပါတယ်ရှင်ကျွန်မအင်တာနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ရခိုင်နောက်ပိုင်းကရသေးတော်မျိုးနဲ့ဒုံပိုက်ကြီးရွာနေမှာရခိုင်လက်နက်ကန်အဖွဲ့နဲ့၄ချောင်းရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပေါ်ခဲ့ပြီး၄ချောင်းရေးတပ်ဖွဲ့ဝင်၃ဦးသေဆုံးပြီးရေးတပ်ဖွဲ့ဝင်၄ဦးဒဏ်ရရှိခဲ့တဲ့တဲ့တင်ကိုပြောဆင်ပါတယ်ကျွန်တော်တက်နိုင်ပါရသေးတော်မျိုးနဲ့ကိုတန်ကောက်ကြီးရွာနဲ့မောင်တော်မျိုးနဲ့အင်းတင်ကြီးရွာကြားမှာမနေ့ကညနေပို တင်ရေးဆိုင်ရေးအတွက်ဆောင်ရွက်နေတဲ့ရေးတပ်ဖွဲ့ဝင်တွေကိုလာရောက်တိုက်ခိုက်နေတာတွေရှိတယ်လို့ဒီကနေ့မြေပြေတော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘုံမှုရှုပ်ဇုံမင်းထွန်းကပြောဆိုသွားတာဖြစ်ပါတယ
်။ဒီမနီယာတက်ကတ်ကတော့ရေပြင်းဆန်းတော့မယ်။မနီယာတက်ကတ်ကတော့ကျွန်တော်ဒီရခင်အပတ်လောက်ကကျွန်တော်ဖြစ်ပါတယ်။ဘုံပိုက်ရဲဆန်းမှာသာဖြစ်တယ်။ဒါပြေကောကြအဲဘုံပိုက်ရဲကစားတယ်ဒီလိုဒီကကမြန်မာနိုင်ငံရေးတပ်ဖွဲ့ကပြုလုပ်ချက်ယူခုခံနေတယ်လို့သူတို့ပြန်ဆုတ်ပါတယ်။အဲ့ရေကင်းစခန်းလေးမှာနားလေးမှာပဲကျွန်တော်သတင်းပေါ်တယ်ရေကင်းစခန်းလေးမှာပဲအေးသတင်းပေါ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီအပေါ်ဘက်မှာရှိတဲ့ရေကင်းစခန်းအနေမှာကျွန်တော်တို့လိုက်တာဖြစ်ပါတယ်အဲ့လိုလိုက်တာဖြစ်တယ်လိုက်တဲ့နေရာမှာကျွန်တော်တို့ဒီရေကားတွေကိုဟိုဘက်ကားလမ်းရဲ့တော်လဝဲဘက်တောင်ဆိုတော့ကားလမ်းရဲ့အရှိဘက်တောင်ဆိုတာလေးကိုဒါဒါဒီခါတက်ခဲ့တာဖြစ်ပါတ
ယ်။ရခိုင်လက်နက်ကန်ရေးဖွဲ့အနေနဲ့ဒီဇွန်လအတွင်းမှာပဲရသေးတော်မျိုးနဲ့ဒုံပိုင်ရေးစခိုင်းနဲ့သစင်းနံရေးစခိုင်းတို့ကိုဝင်တိုက်ခဲ့ပြီးရေးတပ်ဖွဲ့ဝင်တွေကိုဖမ်းဆီးခေါ်ဆောင်ထားတာတွေလည်းရှိပါတယ်။အဖွဲ့အနေနဲ့ရေးစခိုင်းတွေကိုတိုက်ခိုက်ရတာဟာရေးစခိုင်းတွေမှာရေးရောင်ဆောင်တပ်မတော်သားတွေနေထိုင်နေတာကြောင့်ဖြစ်တယ်လို့ပြောဆိုထားတာလည်းရှိနေပါတယ်။ရခိုင်ဒေသမှာတပ်မတော်ဖက်ကအရှိတဲ့နေရာတွေကိုလာရောက်တိုက်ခိုက်နေတာကြောင့်ပြန်လည်ခုခံရတာဖြစ်ပြီးတပ်မတော်ဖက်ကထိုးစစ်တွေရလိုက်မယ်ဆိုရင်ရခိုင်တိုက်ပွဲတွေလည်းရသွားနိုင်တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်။
အော်ဟုတ်ကဲ့ပါခင်ဗျာဒီရသေးတော်ဘက်မှာမနေ့ကဒီဖြစ်တဲ့ဆိုရင်တဲ့ဒီတိုက်ပွဲတွေရောနောက်ပြီးလို့ရှိရင်တခြားဟိုရခိုင်ဒေသအနှံ့မှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ရှိတဲ့နေရာတွေကိုလာရောက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့တိုက်ပွဲတွေကဆက်ပြီးဖြစ်နေတာလေတကယ်လို့မြန်မာစစ်တပ်ဘက်ကဒါဟိုသူတို့ရထိုးစစ်တွေကိုရလိုက်မယ်ဆိုလို့ရှိရင်တော့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကဟိုရပ်သွားနိုင်တဲ့အနေအထားရှိတယ်ဒါမဲ့လို့ဒီမြန်မာစစ်တပ်ကနေပြီးတော့ကြီးရည်တွေပေါင်းပြီးတော့မှဒါမြင်းကျင်နဲ့အများကျွန်တော်တို့ကိုထိုးစစ်ဆင်နေတဲ့အခါကျတော့ကျွန်တော်တို့ဘက်ကလည်းပဲဒါဟိုခုခံတိုက်ခိုက်ရုံမှပါအခြားနည်းလမ်းမရှိဘူးဖြစ်နေတယ်။ဟိုဒါကြောင့်မို့လို့ရခိုင်ဒေသမှာတိုက်ပွဲတွေကနေပြီးတော့ဆက်ပြီးတော့ဖြစ်နေတာလေ
။ရခိုင်လက်နက်ကန်ရေးဖွဲ့ဖက်ကလည်းအကြမ်းဖက်လုပ်ရတဲ့ပုံလောက်လာတာရှိတာကြောင့်ရခိုင်ဒေသမှာထိရောက်တဲ့အကြမ်းဖက်နိုင်ငံရေးစစ်ဆင်ရေးတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီကနေ့တပ်မတော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုသွားတာပါ။ရခိုင်ဒေသမှာလက်ရှိရှိနေတိုက်ပွဲတွေဆက်လက်ကျင်းပနေတယ်လို့ဒီကနေ့မနက်ပိုင်းမှာလည်းရခိုင်မြောက်ပိုင်းကရသေးတောင်ပုံနေကြောင်းမြောက်ဖက်တွေမှာပြစ်ခတ်မှုတွေဆက်လက်ရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ကျွန်တော်တတ်နိုင်စစ်တွေကလည်းသတင်းပေးပို့ထားတာပါ
။ရခိုင်မြောက်ပိုင်းသတင်းတွေရေးသားဖော်ပြရမှာအကြမ်းဖက်ဥပဒေနဲ့ညှိနှိုင်းမှုရှိနေတာကိုမြန်မာသတင်းသမားတွေအကြားစိုးရိမ်နေတဲ့အခြေအနေကိုပြောပြပေးပါမယ်။ကျွန်မမိခါပါမကြခင်ကမှရခိုင်တပ်မတော် AA ပြောခွင့်ရနဲ့မေးမြန်းထားတဲ့မေးမြန်းခန်းတစ်ခုကိုဖော်ပြခဲ့လို့ဆိုပြီးအကြမ်းဖက်တိုက်ဖြတ်ရေးအဥပဒေနဲ့သတင်းသမား၄ဦးအမှုခွင့်အရေးယူခံခဲ့ရပါတယ်။ဒီအပေါ်မှာသတင်းသမားတွေအနေနဲ့သတင်းရယူမှုပိုင်းမှာစိုးရိမ်စရာတွေဖြစ်လာခဲ့ပါတယ်။ဒါကြောင့်လည်း AA ကိုဆက်သွယ်မေးမြန်းရင်အကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့ရည်စွန်းမှုရှိမရှိဆိုတာကိုမနေ့ကတည်တဲ့ရေးဝင်ကြီးဌာနသတင်းစာရှင်းလင်းပွဲမှာရောဒီကနေ့လုတ်တဲ့တက်မတော်သတင်းစာရှင်းလင်းပွဲမှာပါသတင်းတောက်တွေကမြင်းမြန်ခဲ့ကြပါတယ်။တက်မတော်သတင်းအမှန်တန်ကြားရေးကဘုံမှုချုပ်စောမင်းထွန်းကတော့သူတို့အနေနဲ့ဥရေတိုင်းဆောင်ရွက်သွားမှာဖြစ်ပြီးတရားရုံးအနေနဲ့ကတော့သတင်းရေးသားမှုရဲ့ရည်ရွယ်ရင်းကိုကြည့်ပြီးဆုံးဖြတ်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ဥပဒေဒီနှမျိုးမရှိပါဘူး။မီဒီယာများအတွက်ပြီးသန့်ပြဌာန်းထားတဲ့ဥပဒေလည်းမရှိပါဘူး။အဓိကတော့ intention ကိုအဓိကကြည့်ပါတယ်။ရည်ရွယ်ချက်ဆိုတဲ့ဟာပါလာလို့ရှိရင်ပြစ်မှုကြီးပါလိမ့်မယ်။ကိုရည်ရွယ်ချက်ကဒီရည်ရွယ်ချက်ဆိုတဲ့ဟာဒီလဲတော့တော့ခက်ပါတယ်။လူတိုင်းကတော့ကျွန်တော်ကဒီလိုရည်ရွယ်ချက်မရှိပါဘူးလို့ပြောပေမဲ့မိမိရဲ့လှုပ်ဆောင်တဲ့ဟာမှန်တယ်များသည်ရည်ရွယ်ချက်ရှိရင်ရည်ရွယ်ချက်ရှိသလိုဖြစ်ပါလိမ့်မယ်။အစ်င့်နဲ့တတိရှိမှုနဲ့ထိုက်တင့်နဲ့အတိရှိမှုနဲ့ထိုက်တင့်နဲ့တတိတရားရှိမှုများကတော့လိုအပ်မှာဖြစ်ပါတယ်။ရည်ရွယ်ချက်ဆိုတာကိုအဲ့ဒါဒီနဲ့တရားရုံးကဆုံးဖြတ်တာဖြစ်တယ်လို့ပြောချင်ပါတယ်။
အေအေကိုမတရားအတင်းနဲ့အကြမ်းဖက်အုပ်စုအဖြစ်အစိုးရကပြီးခဲ့တဲ့မတ်လ၂၃ရက်နေ့မှာကြေညာခဲ့တာပါအေအေနဲ့ပတ်သက်ပြီးသတင်းတောက်၄ဦးကိုအေးယူလာမှာတော့သတင်းရေးသားထုတ်လွှင့်မှုတွေဟာသတင်းမီဒီယာဥပဒေပုံမှန်ကိုပုံမှန်ကွဲစားပါဇာတိကိုယ်ဝေရပါတာလူမျိုးတစ်မျိုးမျိုးကိုအကြောင်းပြုပြီးပြည်ပခဖြစ်စေနိုင်တဲ့လှုံ့ဆော်ရေးသားမှုမှာရှောင်ကျဉ်ခြင်းဆိုတဲ့ သတင်းမီဒီယာသမားတို့တာဝန်နဲ့ကျင့်ဝတ်တိုက်ခါကိုချိုးဖောက်တဲ့အတွက်ဆိုပြီးဖော်ပြထားပါတယ်။ရခိုင်လက်နက်ကင်ဖွဲ့အေအေသတင်းဖော်ပြခဲ့လို့ပြည်ထရေးကတိုင်ကြားထားတဲ့သတင်းသမားလေးဦးကိစ္စကိုမြန်မာသတင်းမီဒီယာကောင်စီဘက်ကတော့ကြားဝင်ညှိနှိုင်းသွားမယ်လို့သတင်းမီဒီယာကောင်စီကတရားဝင်ပြောဆိုထားပါတယ်။တိကျတဲ့ထုတ်ပြန်ဖော်ပြချက်မရှိဘဲလိုတလိုဥပဒေကိုပုံဖော်အရေးယူမှုတွေနဲ့ပတ်
ကခုလိုပြောဆိုလိုက်ပါတယ
်။ဆိုရတော့တမရော်လေးဒရင်းမီဒီယာကောင်စီဒရင်းမီဒီယာကဆွေးနွေးဖို့ကြိုးစားတယ်လို့ကျွန်တော်မြင်တာပေါ့နော်။ညွေချက်ဆိုတဲ့ဟာတက်ကိုတကယ်တော့ညွေချက်ဆိုတာမျိုးမျိုးဒေဂျေဖွင့်လို့ရတယ်။ခါလေညွေချက်ဆိုတာဘယ်မှပြီးနိုင်တဲ့ဒေတာမဟုတ်ဘူး။ဆေးရောတက်ရမှုဆိုတဲ့ဟာကိုပြောရင်တော့ဒါတဘာဝဟိုကြကောင်းကြနိုင်တယ်။ဥပမာဒီတရင်တော့ပေါ်ပြလိုက်ပြီးတဲ့နောက်မှာကျန်းတမှုပုံမတိငြိမ်မှုတွေဖြစ်လာတယ်လို့ဒီအနေနဲ့တကယ်လည်းသက်သေကြနိုင်တဲ့ဟာမျိုးဆိုရင်တော့ဒါရင်းပေါ်ပြမှုပေါ်မှာဒီတုံးတရားကနတ်တယ်လို့ဟိုရည်ရည်တယ်လို့ဆိုရတဲ့ဟာမျိုးကဟိုကျိုးကြောင်းဆက်နွယ်မှုရှိတယ်ဒါပေမဲ့ရည်ရည်ဆိုရင်တော့ဟိုဘယ်လိုမှပြင်နေနေကြမှာဟုတ်ဘူးဟိုဒါဆက်ဆက်ပြောဆိုလို့ရတဲ့ကိစ္စမျိုးဖြစ်နေတယ
်ပြီးခဲ့တဲ့ April လနောက်ပိုင်းကထုတ်ပြန်ထားတဲ့ပြင်သစ်အခြေစားRSF မက်ဆီမချသတင်းတောက်များအဖွဲ့2000ပြည့်နှစ်အစီရင်ခံစာအရဆိုရင်နိုင်ငံပေါင်း180ထဲမှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ဟာ139အမည်နဲ့ဖော်ပြထားပါတယ်။ဒါဟာ2019ခုနှစ်အဆင့် 138 ကနေတဆင့်ထပ်မံကျဆင်းသွားတာပဲဖြစ်ပါရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရှင်။
အင်ဒါလနဲ့ကဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တို့ရဲ့ COVID-19 ကာယရောဂါစစ်ဆေးရေးဂိတ်တူကိုတပ်မတော်ကနေဟန်တာပိတ်ပင်တဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ကချင်ပြည်နယ်လွယ်ကျေမြို့နယ်မှာရှိတဲ့တရုတ်မြန်မာနယ်စပ်အဝင်ထွက်လမ်းပေါ်ကကချင်လွတ်လပ်ရေးဖွဲ့ KIU ရဲ့ COVID-19 ရောဂါစစ်ဆေးရေးလွယ်ကျေဂိတ်ကိုတပ်မတော်ဘက်ကတောင်းဆိုချက်ရနေရာရုပ်သိမ်းခဲ့ရတယ်လို့ KIU ပြောခွင့်ရသူပူမူကြီးနော်ဘူးကပြောပါရယ်။
ယောဂဆစ်ဆဲမှုကိုဒီလမ်းဆောင်မှာလုပ်ရင်တော့ပုံမှန်ဖြစ်ရောက်ပဲဆိုပြီးမှအဲ့မှာပြောင်းရွှေ့ပြီးမှဆစ်ဆဲရေလုပ်နေတဲ့ဒိတ်ဖြစ်ပါတယ်ဂျွန်လ15ရက်နေ့ကနေအဲ့မှာပြောင်းထုတ်တဲ့ချက်ပွက်ဖြစ်ပါတယ်တမတော်ကပြောတာကတော့ကျွန်တော်တို့လည်းတော်တော်နီးနေတဲ့နေရာဖြစ်နေပြီအဲပြည်သူလူထုနေတဲ့အလုံးရိုးရိုးနဲ့အဲရှိနေတဲ့နေရာဆိုတော့မဖြစ်တည်နိုင်ပဲဖြစ်လို့ရှိရင်တော့ကျွန်တော်တို့အတွက်မကောင်းပါဘူးပြန်ပြုတ်ရင်ကောင်းပါတဲ့ဆိုမှကျွန်တော်စီမှာအကြံပြုလာတာဆိုတော့ကျွန်တော်တို့ကလည်းပြန်ဆုတ်ဖို့ငကူနေရာမှာပဲထိုင်ဖို့အဲ့ဒီလူကြီးကြီးကချက်ပွက်ကိုရုံးမထိုင်ဖို့ပြောဖို့ကျွန်တော်တို့လည်းပြောထားပြီးသားဖြစ်ပါတယ်ဂျမရေးဝန်ထမ်းညာလည်းပဲဒီလ20ရက်နေ့ညနေပိုင်းမှာအကုန်လုံးပြန်ဆုတ်ပြီးမှတမတော်က22ရက်နေ့မှာညနေပိုင်းသူတို့လာစစ်တဲ့အခါသူတို့ဝန်ထမ်းတွေလည်းမရှိတော့ဘူးဒီချက်ပွက်လုပ်တဲ့ဒီတေးတွေပေါ့နော်သူတို့ကအပြည်တို့တို့ဒီကိုခေါ်ပြီးမှအလုံးချက်ပစ်လိုက်ပါပစ္စည်းတွေလည်းခင်ဗျားတို့ယူအားလိုအပ်တဲ့နေရာမှာတုံးပါဆိုမှပြည်သူလူထုတွေကိုဖြုတ်ခိုင်းတာ
လွယ်ကျေတဲ့လက်နက်စုပ်ပြတရုတ်နယ်ဇာကန်တွေဝင်ထွက်သွားလာသူတွေကို KIU စေတပ်ဖွဲ့နဲ့အရဖက်ကျမ်းမာရေးဝန်ထမ်းတွေကယောဂစစ်ဆေးမှုတွေပြုလုပ်နေရမှာဇွန်လ22ရက်နေ့မှာမြန်မာစစ်တပ်ကနေဂိတ်စခန်းကိုရုပ်သိမ်းလိုက်တာလို့သူပူမူကြီးနော်ဘူးကဆိုပါတယ်အလားတူဆိုလ23ရက်နေ့မှာလဲရှမ်းပြည်နယ်တောင်ပိုင်းမိုးနယ်မြို့နယ်နားခံကျေးရွာသင်းမှာရှိတဲ့တောင်ပိုင်းရှမ်းပြည်သမ္မတ RCSSS ရဲ့ COVID-19 စစ်ဆေးရေးဂိတ်ကိုအရှိလေပိုင်းတိုင်းစစ်ဌာနချုပ်ရသခတိုင်မှုအမိတ်နဲ့လာရောက်ဖျက်ဆီးခဲ့တယ်လို့ RCSSS ပြောရေးစုခွင့်ရှိသူဒူပူမူကြီးဆိုင်းအောင်ခေးကပြောပါတယ်
ကျွန်တော်အကြေခဲ့ရဲ့ COVID-19 ရောဂါသတ်ရှိကကွေကြီးကွေကနေပြီးတော့လမ်းပေါ်မှာကြည့်ထားပြီးတော့လူတွေခက်တယ်တစ်စီကြည့်တော့မှာတဲ့တဲ့နေကြမှာပဲအဲ့ဒီခမရငါခုငါကနေပြီးတော့အင်အား30ကျော်40ကျော်နေတော့ပေါ့လေပြလာခါတိုင်းမူအမိန့်ဆိုပြီးတော့လာပြီးတော့ဖြတ်ကြည့်လိုက်တော့အဲ့ဒီတဲ့တယ်
မြန်မာနိုင်ငံမှာ COVID-19 ဗိုင်းရပ်ရောဂါကူးစက်မှုဖြစ်ပွားနေတဲ့ကာလမှာအခုလိုစစ်ဆေးရေးဂိတ်တွေတားဆီးတဲ့လို့ရဟာမဖြစ်သင့်ဘူးလို့သူကဆိုပါတယ်
တိုင်းဒါလနဲ့ကဖွဲ့တွေရဲ့ကိုဗစ်-19ရောဂါစစ်ဆေးရေးကိစ္စကိုဖယ်ရှားခိုင်းနေတဲ့အဖြစ်အပျက်ပေါ်မှာသမ္မတတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းထွန်းကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်ဒီကိုဗစ်-19နဲ့ပတ်သက်ပြီးကြောင်းတော်အနေနဲ့ဒါအမျိုးသားရေးကိစ္စဖြစ်တယ်နိုင်ငံတနိုင်ငံလူအရေးကိစ္စဖြစ်တယ်ဒါနဲ့ပတ ကျွန်တော်တို့ကနေတော့ပုံမှန်ဖြစ်ရောက်ပဲပထမတော့အကြဝင်းနဲ့နောက်ယူနီဖောင်းနဲ့နောက်လည်းနဲ့ပါယူလာမယ်တရားလေးဒီဖြစ်ခင်ကတိုင်ကျုပ်တင်ပြောကြရွှေရှင်းထားတဲ့နေရာလေးဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဖောင်းရအောင်ချင်ပါတယ်
RCSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSS ตาชีดาสุบากาเอตะกะมะหมั่นมุบ่เนาะซิเซนี่กะดาแหละโหมิ่บ่แลบ่ฮู้อะมิ่วลางันจิบ่แลบ่ฮู้โตอยู่อะเนี่ยอีวาอีหลูจ้าได้มาเว้ยปีกะเดซอลละเนี่ยนี่กะแหละญองลีบิขยันชวยจีญุเนี่ยกะเล็งช้างวะล้านส่งมาสิดาซาลุบิกะซะกะยันอยู่กะยันมิวราซิยุงเนี่ยโควิด-19กะโกยิเกยคุกโกเยมาสิตะกันนี่แค่ซิแค่แหละลูกะยันอยู่เบกะสุบาเร่ปีกะเดเมลาตวินกะ တမရောဘက်ကနေဖိအားပေးမှုကြောင့်ကျန်းယူသဆုံးဖျားတွင်ဖွင့်လှစ်ထားတဲ့ကိုဗစ်-19ရောဂါဆင်းချုပ်ရေးကျန်းယူကျန်းမာရေးစစ်ဆေးရေးဂိတ်၃ခုဖြတ်သိမ်းလိုက်ရပါတယ်။တမရောအနေနဲ့အများသူငါသွားတဲ့လမ်းပေါ်မှာအခုလိုနိုင်မြေချက်တွင်စစ်ဆေးရေးဂိတ်ထားရှိတာလက်မခံဘူးလို့ဆိုပါတယ်။တိုင်းဒါလက်နက်ကဖွဲ့တွေရဲ့တချို့ယောဂါစစ်ဆေးရေးဂိတ်တွေကိုတမရောကနေဟန်သားမှုတွေရှိနေပေမဲ့တစ်ဖက
ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းမှာကိုဗစ်-19ရောဂါကူးစက်နှုန်းဟာဆိုးရိမ်ရရဲ့အခြေအနေကိုရောက်နေပြီလို့ဒုက္ခသည်စခန်းမှာနေထိုင်သူတွေလူခွင့်ရေးစောင့်ကြည့်ရဖွဲ့တွေကပြောလိုက်တဲ့အကြောင်းအပြည့်အစုံကိုတင်ပြပေးပါပါ။ကျွန်တော်ကတော့စောထပ်ပါ။ဘင်္ဂလားဒေ့ရှ်ကော့ဗစ်စာဒုက္ခသည်စခန်းမှာကိုဗစ်-19ရောဂါစစ်ဆေးမှု256ခုလုပ်ခဲ့ပြီးလူ49ယောက်မှ ီဖြစ်ပါတယ်လူ40ကျော်မှာ9ယောက်သေဆုံးတဲ့နှုန်းကဆိုးရွားရဲ့အခြေအနေဖြစ်တယ်လို့ဒုက္ခသည်စခန်းအခြေအနေကိုမပြတ်ဆောင်ကြည့်နေတဲ့အင်္ဂလန်အခြေစိုက် Burma Human Rights Network BHRN ကဦးကျော်ဝင်းကပြောပါတယ်
။အခုကျွန်တော်သိထားတာက459ယောက်လောက်ပဲသူတက်ဆုတ်ခဲ့ပြီ။46ယောက်ပဲဒီထဲမှာရှိတယ်။အဲ46ယောက်ထဲမှာ9ယောက်လောက်တည်တာ။အဲအများများတာပေါ့ကိုတော်တော်များတာပေါ့ဒါ။အဲ့အတွက်ကျွန်တော်ထင်တာတည်တဲ့တုံးကတော်တော်များလာနေတယ်ရှိမကြမီရက်တည်တယ်။ဒါတော်တော်ဆိုးရင်းတဲ့အခြေအနေရှိတယ်။နိုင်ငံတကာကနေပြီးတော့ခု immediate step တစ်ခုတော့လမ်းသိပြီ
မြမလူအခွင့်ရေးအဖွဲ့ BHRN အမှုဆောင်ဒါရိုက်တာဦးကျော်ဝင်းပြောသွားတာပါ Ranger စခန်းအတွင်းယောဂဘူရှိမှုနဲ့ပတ်သက်လို့ Bangladesh အာဏာပိုင်တွေဘက်ရောကျမ်းမာရေးတောင်းရှိသူတွေဘက်ကပါတီးကြအတည်ပြုလို့မရပါဘူးသိဆုံးတဲ့ရေတွက်ကလည်းတရင်အချက်လက်အတည်ကြမရတဲ့အခြေအနေကြီးကြောင့်9ရက်လောက်ပဲအတည်ပြုလို့ရတဲ့အခြေအနေပါအဆိုဆုံးပြဿနာကတော့ Bangladesh အစိုးရက internet line ဖြတ်တောက်ထားတာကတည်တင်တိထိုက်တဲ့သတင်းအချက်အလက်တွေပေးဖို့ခက်ခဲသွားတယ်လို့သူကဆက်ပြောတာပါ။အ
ဲဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့လမ်းပြီးတော့အမျိုးမျိုးမြစ်တဲ့ရိုက်ခံခဲ့ပြီးဘလို့မှဖြစ်မလာဘူးဒီ internet bank ကိုသူတို့ကမလုပ်ပေးဘူး။တော့ဒါမှဆွေးရလဲကစင်ပြည်နယ်ပဲဒီမှာအဲ့လိုမျိုးလှုပ်ထားတဲ့ပုံမှာဘာဖြစ်လဲဆိုတော့ဒီ COVID-19 ကာလမှာဒီလိုရက်ကတော်တော်လေးရက်ဆက်လွန်နေပါဘူးနော်။ဘလို့မဖြစ်သင့်ပါဘူးဒါတော့
ဒုက္ခသည်စကားမှာသိဆုံးတဲ့အချို့အစားကကမ္ဘာကူးစက်မှုအမြင့်ဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံထက်များနေတယ်လို့ရိုဟင်ဂျာလူနယ်အစည်းအရုံးဒါရိုက်တာကိုခင်မောင်ကထောက်ပြပါတယ်
။ကမ်းထဲမှာဒီကိစ္စဟာအမေထံတွေ့နေရတဲ့အမြင်ကမှရှိပါတယ်။အမေရိကန်စူရန်နိုင်ငံမှာလူပေါင်း30ကျော်ကျော်ကျေဆုံးခဲ့တယ်။အဲ90ကျော်ကျော်ပဲကူးစက်ခံရတာရှိနေတယ်ဆိုတော့အဲ့ဒါဆိုရင်အမေရိကန်နဲ့ကျွန်တော်တို့ကမ်းထဲမှာရှင်နေစီဒီထဲမှာ just 1 million 1 million နဲ့ကျွန်တော်တို့ကြောက်မယ်ဆိုရင်ဒီမှာရကန်ကငြားတယ်လို့ကျွန်တော်ပြောရှိတယ်။
လူဦးရေ300ကျော်မှာ3,200ကျော်သေဆုံးခဲ့တဲ့အမေရိကန်နိုင်ငံထဲလူဦးရေ1,000လောက်ရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းမှာ9ယောက်သေဆုံးတဲ့နှုန်းကအချို့အရနှိုင်းယှဉ်မှာဆိုရင်ဒုက္ခသည်စခန်းကပိုများနေတယ်လို့သူကပြောခဲ့တာပါ။ယောဂစစ်စစ်မခံရဘဲဒီအပိုင်းရုပ်ရည်သေဆုံးခဲ့တဲ့တကြီးရွယ်ဦးတွေအများပြားရှိနေတယ်လို့ဒုက္ခသည်တချို့က VOA ကိုပြောပါတယ်။ပြည်တွင်းကနေတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာလို့သုံးနှုန်းတာကိုမြန်မာအစိုးရဘက်ကတော့လက်မခံပါဘူး။ ဒုက္ခသည်တွေပြန်လည်လက်ခံရေးစီစဉ်နေပေမဲ့လက်တလုံးမှာကပ်ပြီးအခြေအနေကြောင့်ယာယီရဆိုင်ခဲ့ပါတယ်။ဒီကြားထဲမှာပဲဒုက္ခသည်စကန်အတွင်းကနေကြားဖြတ်ချုပ်ပြီးမြန်မာနိုင်ငံထဲဝင်ရောက်သူတွေရှိနေလို့ဖမ်းဆီးပြီးကယ်ဆယ်ရေးစကန်တွေပို့ထားရတာလည်းရှိပါတယ်။အဲ့ဒီလူတွေထဲမှာဓာတ်ခွဲစမ်းသပ်မှုအဖြစ်အရယောဂဘိုးရှိသူတချို့တွေ့ထားရပါတယ်။စောင်းနေပြဿနာဖြစ်နေရကတော့အချိန်ကြာခဲ့ပြီလို့ဒုက္ခသည်တွေက VOA ကိုပြောပါတယ်။အခုမုတ်တုံဝင်နေပြီဖြစ်လို့အရင်ဒုက္ခတွေအပေါ်မှာယာတိဥဒ္ဓဆိုးရွားရဲ့အခြေအနေကထပ်ပေါင်းပြီးပိုဆိုးရွားရဲ့အခြေအနေနဲ့သူတို့ရင်ဆိုင်နေရရဲ့လို့ကော့ပဇားမှာရှိရဲ့ ISCG အဖွဲ့ကဒီကနေ့ဇွန်လ23ရက်မှာသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်ကတော့အစောထပ်ပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရစေ
။မေဂန်ဒီကောင်စီတို့ကလူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲတွေဆက်ပြီးပေါ်ပေါက်နေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကအိုကလာဟာမားပြည်နယ်တိုးဆော်မြို့မှာပြီးခဲ့တဲ့သတင်းဘက်ကအဲဆီစီအမွေတွေပြန်ပြီးကျင်းပခဲ့ပါလေ။တိုင်းပြည်တော်ကပုံမှန်ပြန်လည်လည်ပတ်ဖို့သမ္မတထရန့်ဆန္ဒပြင်ပြနေချိန်မှာအမေရိကန်ပြည်ထောင်စုရဲ့ COVID-19 ရောဂါကူးစက်တဲ့လူနာရေအတွက်လည်းအများဆုံးဖြစ်နေတာကြောင့်ထိန်းသိမ်းသိမ်းလုပ်ဖို့ပြောဆိုတာတွေရှိနေတဲ့အကြောင်းကိန်းဖော်ရဘတ်ရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်သိမ့်ထိုင်ဦးပါ။ဩဂလာဟာမားပြည်နယ်တူရစ်တာမြို့ဘန်ကောက်ဩဂလာဟာမားစင်တာခမဆောင်တွေကထောင်နဲ့ချီတဲ့ထောက်ခံသူတွေကိုမိန့်ခွန်းပြောကြားတဲ့အချိန်မှာသမ္မတဒေါ်နယ်ထရန့်ကတန်ကြီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးဒေါ်လာနေတာကိုဝန်ခံပြောဆိုပါတယ
် When you do testing to that extent you're going to find
လူတွေကိုဆက်ပြီးစမ်းသပ်စစ်ဆေးတဲ့အတိုင်းဒါရထက်ရှားနေမယ်ဆိုရင်တော့ရောဂါကူးစက်တာတွေထပ်ပြီးတွေးတော့မှာပေါ့လို့သူကပြောတော့တာပါလားနဲ့ချီကန့်သက်ချက်တွေထုတ်ပြန်ထားတာကနေလုပ်ငန်းတွေပြန်လည်ပတ်ဖို့သမ္မတကစမ်းသပ်ပြင်ပြနေပါတယ်သူရဲ့မဲဆယ်စီယုံပွဲကိုတက်ရောက်လာတဲ့သူတွေကလည်းတောင်းအခြေအကျင်ထောက်ခံကြပါလေ
။ Let's open the schools please.
ကျောင်းတွေပြန်ဖွင့်ကြအောင်ပါ။ကျေးဇူးပြုပြီးပြန်ဖွင့်ကြပါလို့သမ္မတထွန်းပြောသွားတာပါ။တပ်ပြည်တော်ကကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့ရေတက်ဒေါ်လာနေတာကိုကျမကြီးရာရှိတွေစောင့်ကြည့်နေချိန်မှာပဲလူမျိုးရေးခွဲခြားမှုနဲ့ရဲရာရှိတွေရဲ့ရက်စက်မှုတွေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းပုံများလာနေပါလေ။အမေရိကန်ပြည်တွင်းစစ်အတွင်းကျွန်းစနစ်ကိုဆက်ထားခြင်းနဲ့တောင်ပိုင်းခွဲထွက်ရေးပြည်နယ်တွေကကွန်ဖရင့်ခေါင်းဆောင်တွေကိုဂုဏ်ပြုတဲ့ရုပ်ထုတွေကိုလည်းဆန္ဒပြသူတွေကဖြည့်ဆည်းဖယ်ရှားနေပါတယ်။ရှင်းတပ်ဖွဲ့ပြုပြင်ပြောင်းလဲဥပဒေမူကြမ်းကိုအဓိကရေးဆွဲနေတဲ့တောင်ကာရိုလိုင်းနားပြည်နယ် Republican အထက်လွှတ်တော်အမတ် Tim Scott ကတော့ရှင်းတပ်ဖွဲ့တွေအတွက် Federal အစိုးရအစ်စ်မှာငွေချေးပို့ပြီးသုံးဖို့ထောက်ပံ့မှုလိုတယ်လို့ ABC ရုပ်သံကပြောပါတယ
်။ If you want officers to be trained effectively, you have to give them the tools.
ရဲရှိတွေကိုထိထိရောက်လေ့ကျင့်ပေးခြင်းနဲ့ဆိုရင်သူတို့ရဲ့အရေးသွေးကိုမြင့်တင်ပြီးတဲ့သင်တန်းတွေပေးရပါလိမ့်မယ်။ပိုပြီးအကုန်ကြခံဖို့လိုအပ်ပါတယ်။ Federal အစိုးရအစ်စ်မှာသတင်းအချက်လက်တွေပို့လို့ခြင်းနဲ့ဆိုရင်အချက်လက်ထိန်းသိမ်းဖို့အရင်းမြစ်ငွေချေးထောက်ပံ့မှုပို့သုံးရမယ်ဆိုတာကျွန်တော်တို့သိပါတယ်။
ဒီလို Federal အစိုးရရဲ့ငွေချေးထောက်ပံ့တွေကိုသုံးပြီးရဲတပ်ဖွဲ့တွေဘက်ကဥပဒေအတိုင်းမဖြစ်မနေလိုက်နိုင်အောင်ထိန်းချုပ်သွားမယ်လို့လည်းထက်လွှတ်တော်မှ Tim Scott ကပြောပါတယ
် It is important for us to use the resources that we provide to law enforcement in a way to get them to
ဥပဒေစိုးမိုးရေးရဲတပ်ဖွဲ့အတွက်ပေးတဲ့အထောက်အပံ့တွေကိုတိုင်းပြည်အကျိုးစီးပွားအတွက်အကောင်းဆုံးလို့ကျွန်တော်တို့မြင်တယ်သူတို့တာဝန်ထမ်းဆောင်တဲ့လူအတိုင်းဝိုင်းနဲ့ပုံဝင်လင်းပြောရရင်သူတို့ရဲရရှိတွေကိုယ်တိုင်ရဲ့အကျိုးစီးပွားအတွက်အကောင်းဆုံးဖြစ်အောင်မဖြစ်မနေတာဝန်ယူလာအောင်လုပ်ဖို့အသုံးပြုဖို့အရေးကြီးပါတယ်
ရှဲတဲ့ဖွဲ့ပြုပြင်ပြောင်းလဲပါတီနဲ့စလုံးကသဘောတူနိုင်မဲ့အချက်တွေကိုလွှတ်တော်အမတ်တွေဆွေးနွေးညှိနှိုင်းနေတဲ့အချိန်မှာပဲဝါရှင်တန်နိုင်ငံကြီးအတိုင်းအဝိုင်းမှာသမ္မတဒေါ်နယ်ထရန့်အကြောင်းထုတ်ပေါ်ရေးသားတဲ့အမျိုးသားလူ့ကြိုရေးအချမ်းပေးရာရှိအောင်ဂျွန်ဘော်ဒန်ရဲ့စာအုပ်နဲ့ပတ်သက်ပြီးဝေဖန်ချက်တွေထုတ်ပေါ်လာပါတယ် The Room Where It Happened ဆိုတဲ့စာအုပ်ကသမ္မတထရန့်အစိုးရရဲ့အတွင်းရေးတွေကိုရေးထားတာပါသမ္မတဒေါ်နယ်ထရန့်ရဲ့ဦးဆောင်မှုကိုမချွတ်မချန်ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့စာအုပ်ဖြစ်ပါတယ်သမ္မတအင်ဂျီနီယာဂျန်ဘေးပီတာနေဗရိုကတော့ဂျွန်ဘော်ဒန်ရဲ့စာအုပ်ပေါ်ဆွဆွဲချက်တော်တော်များများကိုအခုလိုညင်းစပါတယ
် He got fired because he did not obey the chain of command because
နိုင်ငံသားရေးကိစ္စတွေမှာဘယ်လိုကိုင်တယ်မလဲဆိုတာသမ္မတဒေါက်တာဆော့နဲ့သဘောထားလုံးဝမကန့်ညီတော့တဲ့အတွက်သမ္မတရဲ့အထက်အမင်းကိုနာခံဖို့ပြက်ကွက်ခဲ့တာကြောင့်သူ့ကိုယာရုကဖယ်ရှားခဲ့တာပါဒီစာအုပ်ထုတ်ဝေလိုက်တာဟာအစင်လာရလိုက်နာရမယ့်ကျင်းပေါ်အားလုံးကိုအခြေခံအဖြစ်သူချိုးဖောက်လိုက်တာပါပတ်စံလေးအများကြီးရအောင်သူလုပ်တာပ
ါကျင်းပေါ်တန်ရေးသားတဲ့စာအုပ်ထဲမှာနိုင်ငံတော်ရဲ့ရှုဝဲချက်တွေပါနိုင်နေဆိုပြီးဒီစာအုပ်ထုတ်ဝေခွင့်ပေးပင်ဖို့အမေရိကန်တရားရေးဌာနကစူးစမ်းခဲ့ပါတယ်ဒါမှလည်းစာအုပ်ကိုထုတ်ဝေခွင့်ရှိတဲ့အကြောင်းဖက်ဒရယ်အစိုးရတရားသူကြီးကစနေနေ့ကဆုံးဖြတ်ပြီးဆက်ထုတ်ခွင့်ပေးခဲ့ပါတယ်ခင်ဗျာကျွန်တော်သိတယ်ကွာ
အခုဆက်ပြီးအင်ကန်ညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်ကိုဗစ် -19 ကပ်ရောဂါပြီးကြောင်းအလုံးလင်းတဲ့အခြေအတွေအဆမတန်များလာတဲ့အခြေအနေကိုကမ္ဘာတဝန်းရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံလည်းရင်ဆိုင်နေရတာပါပြည်ပမှာလုကင်နေကြသူတွေတဲ့အလုံးလင်းတဲ့ဖြစ်သွားသူတွေရောပြပမှာသွားလုနေကြသူတွေပြန်လာကြတာကြောင့်ရောအလုပ်လက်မဲ့အခြေအတွက်ကပိုးပိုတိုးလာနေပါတယ်ဒီအခြေအနေကိုဘယ်လိုဖြေရှင်းကြပါမလဲအလုပ်ကိန်းဖန်တီးရေးဘာတွေလုပ်တင်ပါသလဲပုဂ္ဂလိကလုပ်ငန်းရှင်တွေအနေနဲ့ရောဘယ်လိုအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါသလဲစာရတွေကိုအခုဆွေးနွေးကမှနားဆင်ကြရပါပါမြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့ CEST အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦးမန္တလေးနေပြည်တော်ကုမ္ပဏီမန်နေဂျင်းဒါရိုက်တာဒေါက်တာဇော်နိုင်တို့နဲ့ဆွေးနွေးထားပါခင်ဗျာ
။ဒေါက်တာဇော်ဦးနဲ့ဒေါက်တာဇော်နိုင်မင်္ဂလာပါခင်ဗျာ
။မင်္ဂလာပါခင်ဗျာ
။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ဒီ OE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ကျွန်တော်အရင်ဆုံးစလိုက်ချင်တာကလက်ရှိအလုပ်ကိုင်ဖန်တီးရေးအတွက်ကအရေးကြီးကြီးလိုအပ်တဲ့အခြေအနေကိုရောက်နေပါပြီ။ဆိုတော့ဒေါက်တာဇော်ဦးခင်ဗျာအလုပ်ကိုင်တွေဖန်တီးဖို့အတွက်မှာလက်ရှိအဓိကလိုအပ်ချက်ကဘာလို့ကျွန်တော်တို့ပြောနိုင်ပါမလဲ
။ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာအလုပ်ကိုင်ကိုအများဆုံးဖန်တီးနိုင်တာတော့ပုဂ္ဂလိကကဏ္ဍပဲဖြစ်ပါတယ်ခင်ဗျာ။အဲ့တော့အစိုးရကအစိုးရဝန်ထမ်းတွေကိုခန့်ထားဖို့ဆိုတာရခင်ကာလကလေးကမဖြစ်နိုင်ခဲ့ပါဘူး။အခုအချိန်မှလည်းဒါလက်ရှိဘတ်ဂျက်အနေထားအရကိုဒီလိုခန့်ထားဆောင်ရွက်ဖို့ဆိုတာအမတန်မှခက်ခဲတဲ့အနေထားရှိပါတယ်။အဲ့တော့ပုဂ္ဂလိကကဏ္ဍပဲလုပ်နိုင်တယ်ဆိုတော့နိုင်ငံတော်အစိုးရအနေနဲ့ဒီအလုပ်ကိုင်ခွင့်လန်းတွေကိုအမှန်တကယ်ဖန်တီးပေးနိုင်မဲ့ကဏ္ဍတွေကိုပံ့ပိုးပေးဖို့လိုပါတယ်ခင်ဗျ။ဟိုလက်ရှိအစိုးရရဲ့ပံ့ပိုးမှုအစီအစဉ်တော်တော်များများကတော့ဒါအထွေထွေပံ့ပိုးမှုတွေဖြစ်ပါတယ်။အဓိကကတော့ COVID-19 ရဲ့တက်ရောက်မှုတွေခံစားနေရတဲ့အများဆုံးထိခိုက်သွားတဲ့ကဏ္ဍတွေကိုပံ့ပိုးနေတာဖြစ်တယ်။အဲ့ဒီအနေအထားအနေအခုချိန်မှာမဟာဗျူဟာအရစဉ်းစားဖို့လိုအပ်လာတာကတော့ဒီအလုပ်ကိုင်ခွင့်လန်းတွေကိုဖန်တီးပေးနိုင်မဲ့ဒီစီဝေးကဏ္ဍတွေကိုရွေးချယ်သတ်မှတ်ပြီးတော့ဒီကဏ္ဍတွေကိုလည်းလန်းကျို့နေမကောက်ဘူးပေါ့နော်ရှေ့မှာစီးပွားရေးဥမော်လာတဲ့အချိန်အောင်မြင်သွားအောင်လုပ်နိုင်ဖို့ရှိုးရကနောက်ကနေကြားခံပေးဖို့လိုပါတယ်ဒါမှလည်းဒီအလုပ်ကိုင်ခွင်လန်းကပုဂ္ဂလိကကဏ္ဍကဖန်တီးပေးနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒေါက်တာဇော်နိုင်တို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနေကရောခင်ဗျာလက်ရှိအခြေအနေမှာဒီကိုဗစ်ကာလမှာပေါ့နော်စီးပွားရေးလုပ်ငန်းတွေအခြေအနေနောက်တစ်ခါဝန်ထမ်းတွေအခြေအနေလက်ရှိအခြေအနေဘယ်လိုရှိနေလဲဒေါက်တာဇော်နိုင
်ဟုတ်ကိုကျော်သိကျွန်တော်တို့ဟိုစီးပွားရေးလုပ်ငန်းတော်တော်များများတော့လေတခြားနိုင်ငံတွေနဲ့တန်းတူပါပဲဟိုကျွန်တော်တို့တော်တော်များများတော့ဟိုစီးပွားရေးနှေးကွေးတယ်ဟိုနောက်ပြီးတော့ရှင်သန်ရပ်တည်နိုင်ဖို့ကိုစူးစမ်းနေရတဲ့အခြေအနေတွေရှိပါတယ်ဟိုတလောက Asia Foundation ကနေသူတို့စာပေးလုပ်တယ်လေပြီးတော့စက်ရုံအလုပ်ရုံတွေပေါ့နော်လုပ်ငန်းတွေပေါ့29ရာခိုင်နှုန်းတော့ပိတ်သိမ်းသွားတယ်လို့ပြောတယ်သူကလည်းဖြစ်နိုင်တယ်တချို့လည်းမဖြစ်နိုင်ဘူးပြောတယ်ဒါပေမဲ့ကျွန်တော်အမြင်အရပြောရရင်တော့ဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းစခြင်းဒီကိုဗစ်စဖြစ်ခါစကာလမှာတော့တိတ်မတိတာဘူးဟောကျွန်တော်မထိတော့ဘူးလို့ထင်တာပေါ့နော်ကျွန်တော်တို့လည်းဒန်းတူပဲမထိတော့ဘူးလို့ထင်တဲ့သူလည်းအများကြီးပဲသို့တော်လည်းအခုကျတော့တဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟိုထိလာကြပြီအဲ့ခါကျတော့ဟိုပထမတော့နှေးကွေးတာပေါ့နော်အခုကျတော့ကျွန်တော်ရှင်သန်ရပ်တည်နိုင်ဖို့တော်တော်ကြိုးစားရမှာကျွန်တော်တို့လူ100ရှိတဲ့သူတွေအခုဆိုရင်ကျွန်တော်တို့90လောက်နဲ့ဖြုတ်လိုက်တဲ့လူတွေရှိတယ်ကျွန်တော်ဆိုမဖြုတ်ဘူးဒါပေမဲ့ကျွန်တော်တို့တက်နိုင်တဲ့လောက်ဝန်ထမ်းတွေကိုလက်ကတွေကိုနည်းနည်းလျှော့ရတယ်မလျှော့လို့မရတော့ဘူးအခုချိန်မှာလေ
ဟုတ်ကဲ့
အဲ့လိုအခြေအနေဖြစ်နေပါလေဗျ
ဟုတ်ကဲ့ဆိုတော့ဒေါက်တာဆော်ဦးကြီးခုနဒေါက်တာဆော်နဲ့ပြောသလိုနောက်ထပ်ဖန်တီးဖို့နေနေတတ်တာငကိုရှိပြီးသားဝန်ထမ်းတွေတောင်မှပဲလျှော့ပြီးတော့လုပ်နေရတယ်ဆိုတော့အလုပ်ကန်ဖန်တီးဖို့အတွက်အလားအလာကအကောင်းဘက်ထဲနည်းနည်းလေးများခက်ခဲကြုံတဲ့ဘက်ကိုရောက်မနေဘူးလားဒေါက်တာဆော
်ဦးဩအများကြီးကျွန်တော်တို့အခက်အခဲအကြက်တင်းနဲ့ကြုံနေရတာပေါ့နော်ကျွန်တော်တို့ဟာဒီအလုပ်ကိုင်ခွင့်လန်းကိုဖန်တီးဖို့အနေနဲ့တာကเนาะဟိုအခုရှိပြီးသားဟာဟိုဆက်ပြီးတော့ဟိုထိန်းထားနိုင်မှုဟာဒါအရေးကြီးတဲ့ဟာဖြစ်လာသို့တော်လည်းပဲတစ်ဖက်ကကြီးမယ်ဆိုရင်တော့ကျွန်တော်တို့တချို့သောကဏ္ဍတွေကတော့ဒါ ရေရှည်ကိုတော်တော်လေးကိုပြောင်းလဲသွားတဲ့ဒီစီးပွားရေးမှာရေရှည်လည်းပတ်ဖို့ကအခြေဟိုအခြေအနေမပေးတာကိုတွေ့ရတာပေါ့နော
်ဟုတ်ကဲ့
တချို့ကဏ္ဍတွေကြတော့လေအခုလက်ရှိအနေအထားမှာတောင့်ခံထားနိုင်အောင်စူးစမ်းနိုင်တဲ့အနေအထားတွေတွေ့ရတယ်ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဒီတို့ဆိုရင်တော်တော်လေးကူပေးရမယ့်သဘောရှိတယ်အဲတချို့ကဏ္ဍတွေကတော့ဒါအခုဒီကိုဗစ်ကြောင့်ဖြစ်လာတဲ့တချို့သောအခွင့်အလမ်းတွေကိုရယူနိုင်တဲ့အလားအလာရှိတယ်။အာတခြားနိုင်ငံတကာဈေးကွက်အရလည်းဖြစ်နိုင်ခြင်းရှိတယ်။သို့တော်လည်းပဲသူတို့လက်တွေ့ရေပြင်မှာကြုံတွေ့နေရတဲ့အခက်အခဲနဲ့ဆိုရင်တော့အဲ့အလားအလာတွေကမြင်ရုံနဲ့မြင်နေရတယ်။သူများနိုင်ငံတွေကယူသွားတာတွေကိုတော့တွေ့နေရတယ်။ဒါပေမဲ့ကိုကတကယ်လက်တွေ့မြင်တာမြင်ရမကျင်ရတဲ့ဘဝမျိုးဖြစ်နေတာပေါ့နော်။အဲ့တော့ကျွန်တော်တို့ဥပမာအဖြစ်ဒီစိုက်ပျိုးရေးလိုကိစ္စမျိုးဟာသူများတိုင်းပြည်တွေကတော့ဒါကိုအတော်တော်လေးခွင့်လန်းနေရယူနိုင်အောင်ကျွန်တော်တို့ရဲ့အင်းကြီးချင်းနိုင်ငံတွေကဆောင်ရွက်ထားနိုင်ပြီပဲ
ဟုတ်ကဲ့
ကျွန်တော်တို့ရှိမှာကတော့ဒါအပြောပဲရှိနိုင်သေးတာပေါ့နော်လက်တွေမလုံးနိုင်ဘူ
းဟုတ်ကဲ့ဟုတ်ကဲ
့
ဆိုတော့ဒေါက်တာဇော်နိုင်တို့ကဒီလောက်အကြက်တဲကြုံနေရတယ်ဟလာနောက်ထပ်ခန့်ဖို့အနေနဲ့တော့ဒါလုပ်ငန်းကိုချဲ့ဖို့ပူပြီးတော့တိုးတက်အောင်လုပ်ဖို့အနေနဲ့တော့ဒါလက်ရှိရှိတဲ့ဝန်ထမ်းတော်မှာပဲဟိုထပ်ထပ်မရော့အောင်ထိန်းနေရတယ်ဆိုတော့ဒေါက်တာဇော်နိုင်လုပ်ငန်းရှင်တွေကစီးပွားရေးလုပ်ငန်းတွေကိုရပ်ပစ်ဖို့လို့ဖြတ်ပစ်ဖို့လို့အဲ့လိုမျိုးစဉ်းစားတာတွေရောရှိကြလား
အခုချိန်ကတော့တော်တော်ခက်ခဲတဲ့အချိန်ပြတကယ်တမ်းတော့လေကျွန်တော်တို့လုပ်ငန်းရှင်တွေကကျွန်တော်တို့ကိုယ်တိုင်လည်းရှင်းတန်းခြင်းနဲ့အဲနောက်ပြီးတော့ကျွန်တော်တို့ဝန်ထမ်းတွေကိုလည်းကျွန်တော်တို့ဟိုအလုပ်လည်းမဖြုတ်ချင်ဘူးတကယ်တမ်းကကျွန်တော်တို့တွေနဲ့ဝန်ထမ်းတွေမိသားစုတွေလိုပဲဒါရုန်းကန်ကြမယ်အဲ့တော့ကျွန်တော်တို့ကဘာလုပ်ရလဲဆိုတော့ဝန်ထမ်းတွေပထမဆုံးကျွန်တော်တို့ငါတို့တွေမရှုံးအောင်ပဲအရေးကြီးတယ်အဲ့တော့ break even ပေါ့လေဒါအရင်ရရင်ရပြီအဲ့တော့အရင်မရတော့နည်းနည်းရှုံးရင်တော့မှ okay ငါတို့နည်းနည်းတော့ရှုံးခံမယ်ဒီတစ်လနှစ်လသုံးလ6လတစ်နှစ်ဒါပေမဲ့တပြေးနဲ့နှစ်ရှည်ကြာသွားလို့အချိန်နဲ့ကြာသွားလို့အရှုံးတိတ်များဝိုင်းတို့လုပ်ငန်းပြုတ်မယ်အဲ့ခါကျရင်ဝန်ထမ်းတွေလည်းအလုပ်တွေပြုတ်နေမယ်အဲ့တော့တို့တွေအတူတူရုံးကန်ကြမယ်အဲ့တော့ break even ပေါ့နော်အရင်ကြည့်လောက်လေးရတဲ့ဆိုရင်အဆင်ပြေပြီအဲ့တော့ငါတို့調査ကြမယ်ဆိုပြီးတော့ဝန်ထမ်းတွေနဲ့ကျွန်တော်တို့တွေကဟိုလက်ရည်ပြင်းနဲ့調査ကြဖို့ကိုကျွန်တော်တို့တော့မိသားစုလိုမျိုးအားလုံးဝိုင်းပြီး調査ကြဖို့လုပ်ကြတယ်။သို့တော်တစ်ခုရှိတာကကျွန်တော်တို့ကဒါလုပ်ငန်းအငယ်တွေကိုလုပ်ငန်းအငယ်လုပ်ငန်းအလတ်တွေဥပမာဆိုစက်ရုံအလုပ်ရုံနေကြတော့ဥပမာအပြင်ဝန်ထမ်း900လောက်ရှိတယ်။1000လောက်ရှိတယ်။သူတို့တွေကြတော့ခက်ပြီ။သူတို့တွေကြတော့အဲ့လိုမျိုးဟိုခုနကတော့သူမိသားစုစိတ်ဓာတ်တို့ကျွန်တော်တို့တစ်လနှစ်လတောက်ခံဖို့ဆိုတဲ့ကိစ္စတော်တော်ခက်သွားပြီ
။
အဲ့တော့ဟိုကျွန်တော်တို့တော့ small medium enterprise ပေါ်လေသူငယ်အငယ်တွေအနေနဲ့တော့အခုအချိန်မှာဝန်ထမ်းတွေနဲ့လုပ်သားတွေနဲ့ကျွန်တော်လက်ရည်ပြင်းနေစ조사ကြဖို့တော့ဒါကျွန်တော်တို့တော့ဖြစ်နိုင်သေးတယ်ဒါပေမဲ့လုပ်ငန်းကြီးတွေအတွက်ကြတော့နည်းနည်းခက်မယ်ထင်တယ်အဲ့တော့ဆရာဒေါက်တာသဘူတို့ပို့သိမယ်ထင်တယ
်ဟုတ်ကဲ့ဆိုတော့ရဇောဦးဘလို့အစိုးရကထားဖို့ဘလို့ကြားကြံတယ်ရဇောဦးဘလို့အစီအစဉ်တွေလုပ်တင်ပြီလဲ
ဟိုအဓိကတော့ပုံလိကကဏ္ဍစိတ်ထင်းလို့ရအောင်စိုးရလည်းဝင်ထင်းပေးတဲ့နည်းတွေတော့ကျွန်တော်စဉ်းစားလို့ရတာပေါ့နော်အများသောအပြင်ကျွန်တော်တို့လိုဖွံ့ဖြိုးတဲ့နိုင်ငံတွေမှာလူသမားအများစုကကျွမ်းကျင်မှုအားနည်းနေကြတယ်ပေါ့ဗျာအဲ့ခါကျတော့ဒါအစိုးရကကျွမ်းကျင်မှုသင်တန်းတွေလေဒါပေးလို့ရနိုင်တဲ့အနေအထားရှိတယ်သူတို့ဘတ်ဂျက်အရလည်းချထားမှုတွေရှိတယ်ကျွန်တော်တို့နိုင်ငံတကာအကူအညီတွေလည်းရထားတဲ့ဒီလုပ်ငန်းမျိုးဖြစ်တယ်ဆိုတော့အဲ့ဒါမျိုးကိုအစိုးရကဒါကျွန်တော်တို့အလုပ်တင်လို့ပြန်လည်မိုးမှန်သင်တန်းလိုဟာမျိုးတွေကျွန်တော်တို့ဖွင့်ပြီးတော့ဒီကြားထဲမှာအစိုးရက stipend သဘောမျိုးပေါ့ဗျာထောက်ပံ့ခြင်းနဲ့နော်အဲ့တော့အလုပ်ရှင်တွေကလည်းတော်တော်လေးသက်သာသွားတာပေါ့နော်အလို့သမားကလည်းရှင်းပြောရင်ကျွမ်းကျင်မှုတစ်ခုရလာတယ်ဒါမျိုးရတခြားနိုင်ငံတွေမှာလုပ်နေတာကိုကျွန်တော်တို့တွေ့ရတာရှိတယ်ပေါ့နော်နောက်တစ်ခုကတော့တချို့ကဏ္ဍတွေမှာဒီအလို့ဟိုရှော့ခံလာတဲ့သူတွေကလည်းနောက်ကဏ္ဍတွေမှာပေါ်နေတဲ့ကဏ္ဍတွေကိုသူတို့တွန်းနိုင်ဖို့ရှိပြီးတော့အလို့ရှာပေးတဲ့ကိစ္စတွေကလည်းဒါကျွန်တော်တို့ဆိုးရကအများကြီးလုပ်ပေးနိုင်ပါတယ်အဲကျွန်တော်နိုင်ငံမှာဖြစ်နေတာကအလို့ပင်သားမှာရှိနေတယ်ဟိုရှာနေတဲ့လူတွေကမင်းသားမှရှိနေတယ်ဆိုတဲ့ဟာပေါ့ဗျာကျွန်တော်တို့ပေါ်တော့အလုတ်ကန်ရှာပွေကြီးနဲ့ပတ်သက်ပြီးတော့အလုတ်ရှင်နဲ့အလုတ်သမားမထိတဲ့ဈေးွက်တွေကအများကြီးဖြစ်နေ
ဟုတ်ပါ
ဒါလေးတွေကိုလည်းနိုင်ငံတော်အစိုးရကဖန်တီးဖြည့်ရှင်းပေးမယ်ဆိုရင်အလုတ်ရှိနေတဲ့နေရာတွေအလုတ်သမားတွေရသွားနိုင်တာပေါ့နော်ဒါတွေကကျွန်တော်တို့ပုံပြကဏ္ဍနဲ့အစိုးရကြားမှာတော်တော်လေးကိုပူးပေါင်းဆောင်ရွက်လို့ဖြစ်နိုင်ခြေရှိတဲ့ကိစ္စလေးတွေပါ
ဟုတ်ကဲ့ခင်ဗျာဆိုတော့ဆိုနိုင်ဒေါက်တာဆိုနိုင်တို့လုပ်ငန်းရှင်တွေအပိုင်းနေလဲဆိုပြီးတော့ပေါ့ဒီလက်ရှိအခြေအနေအဲ့ဒါအလုတ်ကိုင်းဖန်တီးရေးကိစ္စရှိနေတဲ့လုပ်ငန်းတွေကိုဆက်ပြီးတော့ထိန်းထားနိုင်မှုကိစ္စအဲ့ဒီနဲ့ပတ်သက်လို့အစိုးရဘက်ကဘာတွေလုပ်ပေးစီခြင်းလဲလို့တော်တော်ဆိုနိုင်ကပြောကြတယ
်။ဟုတ်ဟုတ်ခုနဟိုဆရာဒေါက်တာဇော်ဦးပြောတဲ့ဟာလေးနည်းနည်းလေးပြန်ကောက်ပြကြည့်ခင်ဗျ။ဟိုပထမဆုံးတော့လေအခုချိန်မှာကျွန်တော်တို့ကလေဟိုစက်ယုံနေအလုတ်ယုံနေကျွန်တော်အလုတ်တွေပိတ်မယ်ဆိုတာထက်လေ ကျွန်တော်ကဟိုတက်နိုင်တဲ့တော့လာစားပေးထားပါမယ်အဲဒါပေမဲ့ဝင်နှန်းတွေအခုချိန်မှာကျွန်တော်ကဘာလုပ်ရလဲဆိုတော့သူတို့အရင်တော့ကကျွမ်းကျင်တဲ့အခုပြောင်းသွားတဲ့အခြေအနေရကျွမ်းကျင်မှုတွေကျွန်တော်ကတက်ကျွမ်းမှုကျွန်တော်လှုပ်လာတယ်ဥပမာကျွန်တော်တို့လုပ်ငန်းတွေဆိုရင် digital platform ပေါ်ကိုကျွန်တော်မတက်မနေတက်ရတော့ဘူးအဲကျွန်တော်က social media ပေါ်လည်းတက်ရတယ်ဟို website ပေါ်လည်းတက်ရတယ် digital နဲ့ပဲဇွန်နဲ့ပဲကျွန်တော်တို့ကဟိုအစည်းအဝေးတွေလုပ်ရတယ်အစားအစာတွေအဲ့ဒီခါကျတော့အဲ့ဒီဟာတွေကိုကျွန်တော်ကထွင်ပြန်လုပ်ရတယ် မူလရှိနေတဲ့လုပ်သားဝန်ထမ်းတွေကဒီဂျစ်တယ်ဘက်မှာကျွမ်းကျင်မှုအားနဲ့တော်တော်မဟုတ်ဘူးသူတို့လုပ်နိုင်တဲ့သူတို့ရှိနေခဲ့တယ်ကျွန်တော်ဒီဂျစ်တယ်ဘက်ပလက်ဖောင်းမဟုတ်သွားမဲ့အတွက်ကိုလူတွေမခန့်လို့မရဘူးခန့်ရတယ်အဲ့လိုခန့်တဲ့အချိန်မှာလည်းကျွန်တော်အဲ့လူတွေနဲ့ကျွန်တော်တို့ရဲ့လုပ်ငန်းတွေနဲ့ကိုဟိုခုနပြောတဲ့
ထရိနင်းပေါ့နော်ပြန်ပြီးပေးရတယ်အခုအချိန်မှာတော့ကျွန်တော်ကယင်းနှုတ်နယ်နေရတာပဲဒုတိယတစ်ခုကတော့ခုနအစိုးရအနေနဲ့ပေါ့နော်ဟိုဝင်းကျင်ကောင်းတစ်ခုဖန်တီးပေးဖို့အရေးကြီးပါတယ်ဟိုဝင်းကျင်ကောင်းဆိုတာလေကျွန်တော်တို့လုပ်ငန်းရှင်တွေကဟိုအလုပ်လုပ်ချင်ဒါပေမဲ့ကျွန်တော်တို့လာတတ်တာမျိုးတွေ
ပဝင်းကျင်ကောင်းလေးတစ်ခုကျွန်တော်တို့လိုချင်တယ်ကျွန်တော်တို့ကြိုးစားပါမယ်အဲ့တော့စီးပွားရေးလုပ်ငန်းတွေကိုတက်တဲ့ပုံစံမျိုးခက်ခဲအောင်လုပ်တာမျိုးမဖြစ်စေချင်ဘူး
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါ်စောဦးကတော့ဒေါ်စောနိုင်ပြောသွားသလိုလုပ်ငန်းရှင်တွေအတွက်ပဝင်းကျင်ကောင်းဟလာရှိနေတဲ့လုပ်ငန်းတွေထိန်းထားဖို့နောက်ထပ်လုပ်ငန်းတွေထပ်ပြီးတော့ဖန်တီးနိုင်ဖို့လုပ်ငန်
ောင်းချင်းဂျူနီစနစ်ဒီမရှိအောင်ဒါဟိုနာမည်ကြော်ကြားနေတာတော့ဒါ ease of doing business ပေါ့နော်စီးပွားရေးလုပ်ငန်းတွေလုသာကန်တာဟိုရှိအောင်ဖန်တီးပေးရမယ်ဆိုရယ်အဲ့ဒီညွန်ကိန်းနေနဲ့ကျွန်တော်တွားနေကြတာပေါ့နော်ဒါပေမဲ့လည်းအဲ့ဒီဟာရဲ့ကျွန်တော်တို့အခုကာလမှာတော့ဒါပို့ပြီးတော့ဟိုလိုအပ်နေတာကကျွန်တော်မှကရခင်ကဟိုကျွန်တော်တို့ရှိခဲ့တဲ့အနေထားတော့ဈေးကွက်ကောင်းနေရရှိအဲ့တော့အစိုးရရဲ့ဒီဂျိုးနီစနစ်တွေကဒါအစိုးရဟိုအရေကိုခုနဆရာဦးစောနိုင်တင်ပြလိုပဲပေါ့နော်ဒါဒီစီးပွားရေးလုပ်ငန်းတွေကိုလာတက်နေတာရှိတယ်ပေါ့ဗျာအဲ့တော့အဲ့ဒါလေးတွေကိုကျွန်တော်တို့ကဖြေလျှော့ပေးဖို့လိုတယ်ဆိုတဲ့ဟာကဒါရခင်ကာလကဒီမဟာဗျူဟာပေါ့ဗျာအခုကာလကတော့ကျွန်တော်တို့ကဈေးကွက်ကပျောက်သွားတဲ့သဘောရှိတယ်အဲ့တော့ဈေးကွက်ကပျောက်သွားတော့ဆိုးရွားကကျိုးနီဖြတ်ယုံလောင်းနေဈေးကွက်တွေကလည်းမရှင်းသာလာမှုကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းရှင်တွေကလည်းအဲ့ဒီဝင်းကျင်ကောင်းဆိုတဲ့ဟာဘယ်ဝင်းကျင်ရှာမှန်းတော့မသိရတဲ့အနေအထားမျိုးကြီးဖြစ်လာတာပေါ့ဗျာအဲ့တော့ဒါကြောင့်မလို့နိုင်ငံတော်တော်များများမှာကတော့ဒီဈေးကွက်တွေရာရေးချီးပင်းသားဈေးကွက်တွေကိုဆက်လက်ပြီးရှင်းသာဖွံ့ဖြိုးရေးနဲ့ဒီကိုဗစ်ကြောင့်နောက်ဖြစ်လာတဲ့ဟို new normal ဆိုတဲ့ဟိုဟာပေါ့ဗျာအသစ်ဖြစ်လာတဲ့ပုံမှန်အခြေအနေမှာကျွန်တော်တို့ဟိုပြည်ရေးလုပ်ငန်းရှင်တွေကဘလို့ရည်တည်ရှင်းသာအောင်ဘလို့ဆောင်ရွက်ပေးမလဲဆိုတဲ့ဟာအစိုးရကတော်တော်ကိုအဆောင်ကိုကြိုးစားရမယ်အနေအထားမျိုးမှာရှိပါကျွန်တော်တို့ခေါ်တော့ဒါ market failure ဖြစ်သွားပြီပေါ့ဗျာ market failure ဖြစ်သွားပြီဆိုတော့အစိုးရကပို့ပြီးတော့နေရာယူပေးရမယ်အနေအထားရှိတယ်အဲ့ဒီအချိန်မှာကျွန်တော်တို့အစိုးရရဲ့သဘောတရားရေးအယူဝါဒကတော့ရခိုင်အတိုင်းပဲပေါ့နော်ဒီဈေးကွက်တွေကပဲလုပ်သွားပါလိမ့်မယ်ကျွန်တော်တို့အစိုးရကတော့အပေါ်မှာလေးပဲနောက်ကနေကူညီပါမယ်ဆိုတော့အနေထားနဲ့တော့မလုံလောက်တော့ဘူးလို့ပြောလို့ရပါ
တယ်။ဟုတ်ဟုတ်ပြီ။ဘလို့ဆိုနိုင်ဆိုတော့အစိုးရကဒီထဲပို့ပြီးတော့ပို့လိုအပ်တယ်ဆိုတော့အချိန်ကြီးအောက်မှာဘလို့ဆိုနိုင်တို့ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့အစိုးရကြားထဲမှာပူပေါင်းဆောင်ရွက်မှုအခြေအနေကရောညှိနှိုင်းကြတာပြောဆိုကြတာလိုအပ်ချက်တွေဟလာအဖြေရှာကြတာညီလက်နေရှာကြတာအဲ့ဒါတွေကရောဘလောက်တိုင်းတာတိလုပ်နေတာရှိပါတယ
်။ UMFCCI မှာတော့လေဒူတမရာဦးစီးပြီးတော့ဗောလေမကြာခဏတွေးကြတာရှိပါတယ်ဒါပေမဲ့လည်းတခါလေကျတော့ဟိုကျွန်တော်တို့တကယ်အောက်ခြေမှာလုပ်နေတဲ့လုပ်ငန်းငယ်လေးတွေကိုတော့အဲ့ဒီအစည်းအဝေးတွေကကျွန်တော်တို့ဝေးတယ်ဟိုကျွန်တော်တို့ဆိုအရင်လက်မငယ်ပါဘူးကျွန်တော်တို့လည်းတိတ်ပြီးတော့မနှိစက်တဲ့အတိုင်းဝန်းလည်းမဟုတ်ဒါပေမဲ့ကျွန်တော်တို့လည်းဝေးတယ
်
အဲ့တော်တော်ကိုထိထိရောက်ရောက်ရှိတဲ့ကျွန်တော်တို့တောင်မှเนาะအဲ့ဒီ UMF စီစဉ်မှာလုပ်နေဒူတမရာတို့ UMS နဲ့အဖွဲ့ရဲ့လုပ်နေတဲ့အစည်းအဝေးတွေနဲ့ကျွန်တော်တို့ကဝေးတယ်ဆိုရင်ကျွန်တော်တို့ရဲ့ပိုသေးတဲ့တကယ် informal business sector ပေါ့နော်တကယ်ကိုဟိုတာမန်စီးပွားရေးလုပ်ငန်းတွေပေါ့နော်ဘလို့မှဟိုဒီအစည်းအဝေးကန်းတွေလည်းမရောက်နိုင်ဘူးတင်ပြခွင့်လည်းမရှိနိုင်ဘူးအဲ့ဒါတစ်ခုပေါ့ဒုတိယတစ်ခုကတခါဟိုကျွန်တော်တို့မကြာခဏဟိုတွေ့နေရပါတယ်ဥမာအပြင်ဒီ Yang unai masuk ni leh umma yang unai malu dek niai berkom ni puasi dek puasi belum ni cah. Tapi umma yang unai soya soin leh tu nama sih leh tu ribo no. Tiang ni atau yang long ni oh jenua kroni leh lo pialu piaga jara niobe. Agu leh hari nama sih leh.
Nizat betul ya.
Soya ye yang unai soya soin. Ay nama betul ya betul cah. Tung leh ngaya long ni. Ay lo mio lepan ni dah niobe. Cenoh lo miami leh. ไอ้ขาจรเลยดาอเป็ดเปล่าเราไม่บอกเราเนี่ยอํานาจแกก็อารมณ์ที่อตันนาท่องสิจินอกูโหนักงานตําแหน่งกระปุกกูเฟซบุ๊กก็นี่ดิเราอุนาท่องเนี่ยเปล่าดิไอ้တော့ไอ้โหမျိုးกูเนี่ยนาท่องจินเนี่ยเนี่ยโตสิจินเนี่ยที่เราเนี่ยลงงานชินนี่ลงงานเงินด้วยลงงานอัตด้วยอกုံโลอตันนี่โหนาท่องสิจินเนี่ยดิอะแล้วမျိုးปู่พี่တော့เราก็โหนาท่องสิจินเนี่ยอกูก็นาท่องหมู่
ตัวสอบบ่รู้เว้ยเฉยๆอีจักปู่ไปหน้าท้องมันจะจรเทคนิคโอเคแล้วเราจนเราตอนนั้นเปลี่ยนเนี่ยก็เลยว่าดูจะเชื่อวินน่ะล่ะบาเลยสรุปอุ้มมาดิลูกเฉยๆจี้ทุกข์จัดแต่จี้ทุกข์ก็เพชรผู้สู้ยินฮล่ะดิเราเปลี่ยวมาเลยสรุปดิพ่นเปียวตัวได้ในงานนี้เว้ยเพชรผู้ตัวได้ในงานเนี่ยพ่นเปียวซะในงานด้วยมาตองมาเว้ยสรุปว่าดาမျိုးสู้ยินอทุอพั่วดิตะคาตะแก้กูลุบไปม้วนปี้ได้หลูเตี่ยวกูตาวันอยู่ปี้တော့ฮล่ะอธ ဖို့အထူးပုံကူတယောက်ကိုခန့်ထားပြီးလုပ်ဖို့များမသိဘူးလားတော်စော
အများကြီးသိတော့ပါတယ်ကိုကျော်ကျော်သိရင်ဒီကိစ္စကတော့ကျွန်တော်လည်းရခင်ကအကြံပြုဘူးပါတယ်ဟိုခုနဆရာဦးစောနိုင်တင်ပြသူပဲပေါ့နော်ကျွန်တော်တို့ကတော့ဒါအင်္ဂလိပ်စကားပုံရှိတာပေါ့နော် The devil is in the detail ပေါ့နော
်
ဆိုတော့ငါအခုချိန်ကဟိုအထွေထွေကုထုံးနဲ့ကုမရအောင
်ဟုတ်တယ်
အသေးစိတ်တွေကျွန်တော်ဒီသေးသေးချာချာစနစ်တကျဟိုကိုနီးမှလမ်းမှန်နေချက်ချင်းကိုဆုံးဖြတ်ချက်ချင်းကိုလိုအောင်မဲ့အချိန်တွေကလည်းရောက်လာတာပေါ့နော်နောက်တစ်ခုကပူဆိုးတာကကျွန်တော်တို့ကယောဂါမှာဟိုကာဝယ်ချင်းချိုကြီးကတစ်ဖက်မှာလုံနေရဆိုစီးပွားရေးကိုလည်းရှေ့ကိုတက်အောင်နော်နောက်ကိုလမ်းမကျသွားအောင်ပြိုမလဲသွားအောင်လုံရတဲ့ဟာလည်းတစ်ဖက်မှာလုံနေရအဲ့နှစ်ခုကလည်းဟိုဒွိဟာတွေကဟိုဒွန်းတွင်းနေတယ်ဆိုတာကဟိုချိန်ဆမဲ့ဟာလေးတွေရှိတယ်အဲ့တော့ကျန်းမာရေးပညာရှင်တွေကြီးကယူရယ်ဆုံးဖြတ်လို့မရလို့စီးပွားရေးပညာရှင်တွေကယူရယ်လည်းဆုံးဖြတ်လို့မရအောင်အကြောင်းမလို့နိုင်ငံတော်တော်များများမှာအဲ့လို task force ကြီးအများကြီးပေါ်လာတယ်။အဲတော့ဇက်တိုက်ပဲဒီပညာရှင်အုပ်စုတွေကလည်းခုနပြောတဲ့အသေးစိတ်အစီအစဉ်တွေကိုဟိုစနစ်တကျအမြဲတမ်းပြင်ဆင်ရေးဆွဲနေရတာရှိနေပါဘောနော
်။
အကြီးဆုံးကတော့ကျွန်တော်တို့အခုလူနေရာပုဂ္ဂလကဏ္ဍကိုဟိုကြားကန်ပေးပြီးတော့ဟိုမတင်ပေးမယ့်အင်အားစုတွေကကျွန်တော်တို့ရန်ကုန်မြို့မှာစိတ်ရှိမှလို့ဖြစ်။အဲတော့အဲ့ဒါလေးကတော့ဒါကိုကျွန်တော်တို့နိုင်ငံရဲ့ထူးခြားချက်လို့ဖြစ်ကျွန်တော်တို့ရဲ့အစိုးရရုံးဆိုင်ရာကနေပြည်တော်မှာဖြစ်နေပြီးတော့ကျွန်တော်တို့ရဲ့ဒီအဓိကစီးပွားရေးရုံးဆိုင်ရာ
ရန်ကုန်ဖြစ
်ရန်ကုန်မြို့မှာဖြစ်နေတာပေါ့နော်အဲ့ဒါလေးကြားထဲမှာဟိုဟားသွားမနိုင်တဲ့အခလေးတွေကအတော်ကြီးကြီးပါ
ဟုတ်ကဲ့နော်ဟုတ်
ကဲ့အဲ့တော့အဲ့လိုမျိုးကိုရေးရှင်းနေတကယ်ရန်ကုန်မြို့မှာပုဂ္ဂလိကကဏ္ဍဘလောက်ကြီးခဲခဲရင်ရင်ဖြစ်နေသေးရွှေကိစ္စတစ်ခါခါကြာရင်အဝေးကနေပေါ့နော်အဝေးကြီးနေကြည့်လို့မရဘူးပေါ့နော
်
အနည်းကကွင်းစင်းလေးလာမယ်ဟာရှိတယ်အဓိကဒုဒုပေါင်မဲ့ဆွေးနွေးတိုင်မြင်ရမယ့်ဟာတွေရှိတယ်။များများနားထောင်အောင်မကုနာဆရာဦးစောနိုင်ပြောတာသိမှန်ပါတယ်။များများနားထောင်အောင်မယ်။ဒါမှသာလေအကွာနားထောင်စရာတွေကကာဏတိုင်းမှာဖြစ်နေတယ်။အဲ့တော့အဲ့ဒါကိုနားထောင်ပြီးမဲ့လူတွေကမရှိဘူးဖြစ်နေတာပေါ့နော်။အဲ့တော့ဒီအတွက်ကြောင့်မို့ဒီကိစ္စလေးတွေကတော့ကုနာဦးတော်တော်သိန်းပြောဆိုတခြားနိုင်ငံတွေမှာလည်းလုပ်နေပါတယ်။အဲ့ဒါကော်မရှင်ကတခုတည်းမဟုတ်ခင်ဗျ။အများကြီးကိုဖော်တာဝန်ယူမှုတာဝန်ခံမှုရှိမဲ့ပုံစံတွေကလည်းတယောက်တည်းမကောက်ဘူ
း။ဟုတ်ကဲ့။
အများကြီးကိုရှိတာပေါ့။
ဟုတ်ကဲ့
အဲ့တော့အဲ့ဒါလေးကတော့အခုချိန်မှာနည်းနည်းပြန်စဉ်းစားဖို့လိုအပ်မယ်လို့ကျွန်တော်အနေနဲ့တော့ကြံပြုချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာဆိုတော့ရောဇလိုင်းဟုတ
်ကဲ့
အခုလက်ရှိအခြေအနေအောက်မှာရောဇလိုင်းတို့စီးပွားရေးလုပ်ငန်းတွေအနေနဲ့ဟလာဒီအခြေအနေကိုဘယ်လောက်ထိနောက်ထပ်ကြက်ကြက်ခံပြီးတော့ရင်ဆိုင်နိုင်အောင်လဲရောဇလိုင်းတကယ်ထိရောက်တဲ့စေးနီးတစ်ခုပေါ်ပလာသေးတယ်အထီ
းအပထမဆုံးတစ်ခုတော့ကျွန်တော်လုပ်ငန်းကျွန်တော်ပတ်ဝန်းကျင်လုပ်ငန်းကျွန်တော်မေးကြည့်လိုက်တော့လေဟိုကျွန်တော်ကိုယ်တိုင်လည်းကျွန်တော်တို့လုပ်ငန်းတွေရောပေါ့လေကျွန်တော်ထင်တယ်6လတနည်းလောက်တော့တောင်းခံနိုင်လိမ့်မယ်လို့ယူဆတယ်အဲအဲ့တော့ကျွန်တော်တို့ကပထမဆုံးတော့ချင်းွေလည်းမျောကြတာပေါ့နော်အခုကိုဗစ်ဒီချင်းွေပေါ့လေ CRB မှာလည်းပြောထားတယ်ချင်းွေပေါ့ဘီလီယံတရာအဲဘီလီယံတရာကတော့ကျွန်တော်ပြောရရင်တော့စစ်ပစက်နမ်းပက်ပဲအဲ့တော့စစ်ပစက်နမ်းပက်ပဲဖြစ်တဲ့ခါကျတော့ကျွန်တော်ထင်တာတော့လေကျွန်တော်တို့အများကြီးလုံမယ်ဗျအများကြီးလို့မယ်အဲ့တော့အဲ့ဒါလဲဟိုကျွန်တော်တို့ကတော့ပြောရရင်ချင်းွေကိုလည်းမျောပါတယ်ဒုတိယတစ်ခုကတော့ဟို FDI လည်းမျောတယ်ဗျ FDI ကကျွန်တော်တို့ဗျာဥပမာအပြင် FDI နေနဲ့ infrastructure ပေါ့နော်ဟိုဒါကားတွေလာစောင့်မယ်ဟိုရထားလမ်းတွေလာဖောက်မယ်အစားရှိအဲ့ဒါမျိုးတွေဆိုရင်ဟိုပတ်စံတွေဝင်လာမယ်စက်ရုံလုံနေဟိုထပ်ပြီးတော့ ဝင်လာမယ်အဲ့တော့ဆိုင်အလုံးတွေဝင်လာရင်လည်းတခါအဲ့မှာအနောက်ရှက်အသားကြီးဖြစ်နေတဲ့ကိစ္စတွေဥပမာမြေကိစ္စတို့နော်နောက်ပြီးတော့ဟိုမတန်ဆက်ဆိုင်ုံမြေဈေးတွေနောက်ပြီးတော့ဟိုခုနပြောတဲ့ဆရာဦးတော်တော်စုံပြောထားတဲ့ဟိုကျိုးဒီစနစ်တွေပေါ့နော
်
အဲ့ဒါတွေကြောင့်ဈာထဲမှာကြာကြက်ကြာနေတယ်ဆိုရင်ဟိုကျွန်တော်တို့ဖုတ်ဟိုဖုတ်လိုက်ဖုတ်လိုက်ဆိုင်ငယ်ဆိုင်ငယ်ကနေဟိုလုပ်ငန်းငယ်တွေလည်းတည်ကြလိမ့်မယ်နောက်ပြီးတော့ဝင်တန်းတွေလုပ်သားတွေလည်းအတိတ်ဒုက္ခရောက်ကြလိမ့်မယ်လို့ကျွန်တော်တို့ထင်နေကြ။အဲ့တော့ကျွန်တော်တို့ကတော့ပြောရရင်တော့အစိုးရကအများကြီးညှော်လင့်တာပေါ့ဗျာ။ဟုတ
်ကဲ့။
အဲ့တော့ချင်းငွေတွေလည်းညှော်တာပဲ။နောက်ပြီး MPA လည်းညှော်တာပဲ။နောက်ပြီးကျွန်တော်တို့ဟိုလုတ်ခွေးရဖို့လည်းညှော်လင့်ပါတယ်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒေါ်စောဦးကြီးခုနကဒေါ်စောနိုင်ကတော့နောက်ထပ်တောက်ခံနိုင်6လတင်းတော့တောက်ခံနိုင်ပြီတယ်လို့ပြောတယ်။ဆိုတော့ဒီ6လတနှစ်ကာလအတွင်းမှာအမြန်ဆုံးအလားအစိုးရအနေနဲ့တကယ်အကောင်ဆုံးအဖြစ်နိုင်ခြင်းအစီအစဉ်အကောင်အထည်ဖော်လို့ရအောင်နီလန်တစ်ခုကုစားနီကုထုံထွက်လာနိုင်မဲ့အလားအလာကိုရောတော့တော့ဘယ်လိုမြင်ပါလဲ
။အော်အဓိကကတော့ကျွန်တော်စီးပွားရေးကိုပိုအာရုံစိုက်ဖို့အရေးကြီးတယ်လို့ပြောလို့ရတာပေါ့နော်။အခုကတော့ဒီကျန်းမာရေးကိုအခြေပြုပြီးတော့ကျွန်တော်တို့ရဲ့ကိုဗစ်ကာကွယ်ထိန်းချုပ်ရေးနဲ့တုံ့ပြန်ရေးစဉ်းစားချက်တွေကဒီပေါ်မှာအများကြီးမူတည်တာပေါ့။အဲ့တော့ကျွန်တော်တို့ရဲ့ဒီစီးပွားရေးကပိုကြဆင်းစေတဲ့အချက်ကဒါကျွန်တော်တို့နိုင်ငံတစ်ခုလည်းမဟုတ်ပါဘူး။နိုင်ငံတော်များများမှာရှိနေတဲ့ကိစ္စကတော့ဒါခုနပြောတဲ့ကျမကြီးရကောက်ကထင်းချုပ်ဆောင်ရွက်ရမယ့်ကိစ္စတွေဆောင်ရွက်ရင်းနဲ့ကျွန်တော်တို့ရှိပွားရေးကမြို့တစ်ထက်မြို့နေ့တစ်ထက်နေ့တာပေါ့နော်အဲ့တော့ဒီကိစ္စကိုအထူးပဲအာရုံစိုက်ပြီးတော့ဒီရှိပွားရေးဘက်ကိုလည်းစဉ်းစားချက်တွေပို့ပြီးတော့ဇောင်းမေးပြီးစဉ်းစားဖို့လိုတယ်ဒီရှိပွားရေးမှာလည်းခုနပြောဆိုအထွေထွေကုစားမှုနဲ့တော့ကျွန်တော်တို့လုပ်လို့မရဘူးအဲ့တော့ဒီအလုပ်ကံခွင်လန်းဖန်တီးပေးနိုင်ပြီးတော့တကယ်ရှိပွားရေးကိုဥမောအောင်ဆောင်ရွက်နိုင်ပေကဏ္ဍတွေဘလို့ရှိနေတယ်လဲဆိုရင်ဟာစဉ်းစားကြလေးလာသုံးသပ်ပြီးတော့ပုံမအားဆိုင်ဆောင်ရွက်ဖို့တော့လိုအပ်မယ်လို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ
်ဟုတ်ကဲ့ခင်ဗျာဘောင်းစနစ်ပြည့်တယ်ဒေါက်တာဇော်ဦးဒေါက်တာဇော်နိုင်နှူးလို့ကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဦးကျော်ကျော်သိန်
းဟုတ်ကဲ့ပါဦးဇော်ဦး
ဟိုကြာဦးပေါ်နိုင်တယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကလည်းအခုတို့ပြောပြမှုညတာကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့ဟိုအစိုးရကိုလည်းကျွန်တော်တို့ကမျှော်လင့်ပါတယ်နောက်ပြီးတော့ကျွန်တော်တို့ရင်းနဲ့ဝန်ထမ်းတွေနဲ့အားလုံးပေါ့လေဝိုင်းဝန်းစူးစမ်းဆောင်ရွက်သွားပြီးတော့ဒီအားကိုကျော်ဖြတ်ချင်ပါတယ်ဒီကလာကြီးကိုလေကျေးဇူးတင်ပါတယ်ခင်ဗျာ
မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့ CST အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦးမန္တလေးနေပြည်တော်ကုမ္ပဏီမန်နေဂျင်းဒါရိုက်တာဒေါက်တာဇော်နိုင်သူဆွေးနွေးသွားကြတာပါကိုဗစ် -19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုလည်းယာကြီးအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လေးလိုက်ဆွေးနွေးခန်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနာစဉ်ကြည့်ကြရတဲ့အတူကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
ဆက်လက်ပြီးတော့တည်ငြိမ်အချင်းချုပ်ကိုတင်ပြသွားပါမယ်။အနောက်ဥရောပနိုင်ငံတွေမှာပိုကူးဆက်မှုတိုးမလာအောင်ထိန်းထားနိုင်တယ်လို့တချို့ဒေသတွေမှာတော့ပိုကူးဆက်မှုတွေကျဆင်းသွားပေမဲ့အမေရိကန်ပြည်ထောင်စုအပဝင်ကယောဂါကန့်သက်ချက်တွေဖြေလျှော့ပေးလိုက်တဲ့ကမ္ဘာနိုင်ငံကြီးတွေမှာအင်္ဂါနေ့ကကူးဆက်မှုတွေပြန်မြင့်တက်လာပါတယ်။လူဦးရေတန်ပေါင်း1300ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာနေ့စဉ်ပိုကူးဆက်မှုတစ်သောင်းခွဲလောက်ရှိနေတဲ့အတွက်ကန့်သက်မှုတွေပြန်လုပ်ဖို့တချို့ပြည်နယ်တွေစဉ်းစားနေပါတယ်။ကယောကကနတ်ချက်ကြောင့်နိုင်ငံစီပေါ်ရေးထိခိုက်ပြီးတော့တနက်ချီတဲ့လူတွေအလုတ်လက်မဲ့ဖြစ်ကုန်တဲ့အတွက်တနင်္ဂနွေလုံးချမှတ်ထားတဲ့ကနတ်ချက်တချို့ကိုအိန္ဒိယအစိုးရကအစောပိုင်းမှာဖြေလျှော့ပေးလာတာပါ။ပါကစ္စတန်နိုင်ငံကဆေးရုံတွေမှာလည်းလူနာတွေများလွန်းလာကြောင်းလူနာတွေအင်ပြန်လွတ်နေရတာပါ။ကယောကကနတ်ချက်ကြောင့်စီပေါ်ရေးထိခိုက်လာတဲ့အတွက်လုပ်ငန်းတွေဆက်ဖွင့်ထားဖို့ပါကစ္စတန်အစိုးရကတော့ဆုံးဖြတ်ထားပါတယ်။ပိုကူးဆက်မှုတိုးလာတဲ့တခြားနိုင်ငံတွေကတော့မက္ကဆီကိုကိုလံဘီယာနဲ့အင်ဒိုနီးရှားနိုင်ငံတွေပါဘရာဇီးလ်နိုင်ငံကတော့ပိုကူးခန္ဓာတို့တစ်သက်တမတန်းကျော်နဲ့တိတ်ဆုံးသူက9,000ကျော်ပါတယ်ဘရာဇီးလ်ဟာအမေရိကန်ပြည်ရင်ကမ္ဘာမှာပိုကူးဆက်မှုအများဆုံးရှိနေတာဖြစ်ပါတယ်အမေရိကန်ကနေရာတချို့မှာကိုရိုနာဗိုင်းရပ်စ်ပိုကူးဆက်မှုတွေတိုးလာပြီးတော့ဒီရောဂါနဲ့ဆေးရုံတင်ထားရတဲ့သူတွေပိုများလာနေချိန်မှာပဲအမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်တွေဒီကနေ့ဆွတ်တော်ကျန်းနာပွဲမှာထွက်ဆိုဖို့ရှိနေပါတယ်သမရအင်ဖြူရောရဲ့ကယောဂါတုံ့ပြန်ဆောင်ရည်နဲ့ပတ်သက်ပြီးတော့စွမ်းအင်နဲ့ကုံစော်ရေးဆိုင်ရာအောက်လွတ်တော်ကော်မတီမှာလာရောက်ထွက်ဆိုရမယ့်သူတွေထဲမှာတော့ကူးဆက်ယောဂါဌာနအကြီးအကဲဒေါက်တာအန်သနီဖောက်ချီအမေရိကန်ကူးဆက်ယောဂါတိုက်ဖျက်ရေးနဲ့ထိန်းချုပ်ရေးဘုတ်ဌာနညွှန်ကြားရေးမှူးဒေါက်တာရောဘတ်ရက်ဖီလ်နဲ့အစားအစာနဲ့ဆေးဝါးစီမံကုကရေးဌာန FDA အကြီးအကဲစတီဖန်ဟန်ပြည်သူ့ကျန်းမာရေးဌာနအကြီးအကဲဘရက်ဂရီယာတို့ပါဝင်ပါတယ်အမေရိကန်မှာပထမအကျော်ယောဂါကူးဆက်မှုတွေအဆုံးမသတ်သေးတဲ့အတွက်ဒုတိယအကျော်ကူးဆက်မှုတွေအပေါ်အာရုံစိုက်ရဖို့အချိန်မတန်သေးဘူးလို့ပြောဆိုနေကြတဲ့ကျန်းမာရေးပညာရှင်တွေထံမှာတော့ဒေါက်တာဖောက်ချီလည်းပါဝင်ပါတယ်ယောဂါကူးဆက်မှုတွေပြန်များလာတဲ့အတွက်တချို့ပညာရှင်တွေမှာကယောဂါကလကနတ်ချက်တွေကိုနောက်ထပ်တက်တန်းတိုးတာတွေရှိသလိုကနတ်ချက်တွေဖြေလျှော့ပေးတာတွေလည်းရှိနေပါတယ်အမေရိကန်မှာရှိနေတဲ့တရုတ်သတင်းဌာနခွဲရထဲကနောက်ထပ်လေးခုကိုပွားရဖြန့်ချီတဲ့လုပ်ငန်းတွေအဖြစ်အမေရိကန်နိုင်ငံခြားရေးဌာနကတမန်လိုက်တဲ့အပေါ်တင့်တော်တဲ့ပုံစံနဲ့တုံ့ပြန်သွားမယ်လို့တရုတ်နိုင်ငံကဒီကနေ့ပဲချိန်ချောက်လိုက်ပါတယ် ။ဒီညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ PO ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါသရှင်။ကျမအနောင်လောက်ပါ။
This program has come to you from the Voice of America, Washington.